Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2016ခုနှစ်ဒီဇင်ဘာလ19ရက်တနင်္လာနေ့ညချမ်းအတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိင်းကြညာမှာပါအာလပိုမြို့မှာတဘုံတွေထင်းချုပ်ထားစေကြံနေသေးတဲ့ဒေသတွေကနေနောက်ထပ်လူတွေကိုရွှေ့ပြောင်းကယ်ထုတ်တာဆက်လုပ်နေပါတယ်ရခိုင်ကြီးနဲ့ပတ်သက်ပြီးဆွေးနွေးကြတဲ့အာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေရဲ့ပထမဆုံးအစည်းအဝေးတစ်ရက်ကိုမြန်မာနိုင်ငံကအင်ရှင်ဖြစ်ဒီကနေ့လက်ခံကျင်းပပါတယ်ဒေါ်နယ်ထရမ့်လက်ထက်မှာအမေရိကန်နဲ့တရုတ်ကြားဆက်ဆံရေးပိုပြီးတင်းမာလာမယ်ဆိုတဲ့ခန့်မှန်းချက်တွေထွက်နေပါတယ်ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမယ်နောက်ဆုံးရသတင်းတွေထဲမှာဆိုရင်တော့ဒီရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောထဲမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကလက်နက်ကင်အကြမ်းဖက်သမားတွေကိုဖော်ထုတ်တဲ့နေရာမှာလူခွေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်တပ်တွေအထောက်ထားနဲ့တင်ပြနိုင်မယ်ဆိုရင်မြမအစိုးရဘက်ကပူးပေါင်းကင်တွယ်သွားမယ်လို့နိုင်ငံသားရေးဝန်ကြီးဌာနအကြီးတန်းတာဝန်ရှိသူကပြောဆိုလိုက်တဲ့သတင်းမှာတော့
အော်တိုဘာ9ရက်နေ့မှာဖြစ်တဲ့ဖြစ်စဉ်အပါအဝင်ဒီနောက်ဆက်တွဲဖြစ်တဲ့ဖြစ်စဉ်တွေနောက်ဆက်တွဲရှင်းလင်းရေးလုပ်တဲ့ဖြစ်စဉ်တွေမှာဒီဆွဆဲချက်တွေကိုပြန်ပြီးတော့စုံစမ်းစစ်ဆေး
ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့တည်ထောင်တွေ့ဆုံမေးမြန်းထားတာနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေအထူးစိုးရိမ်စရာဖြစ်တယ်လို့လူခွင့်အဖွဲ့ Amnesty International ကဖွေပန်လိုက်တဲ့သတင်းနဲ့အတူရှမ်းမြောက်ပိုင်းဘက်ကတိုင်းတောင်းနဲ့ချီပြီးတံမိုးရှိရဲ့မူရစေဝါဖမ်းဆီးမိတဲ့သတင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်တိုင်းနဲ့မတ်တင်ကီထိုက်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
ဆီးရီးယားနိုင်ငံအာလပ်ပိုမြို့မှာတဘုံတွေထင်းချုပ်ထားတဲ့နောက်ဆုံးကြံနေသေးတဲ့ဒေသတွေနဲ့တဘုံတွေဝိုင်းထားတဲ့ကျေးရွာနှစ်ရွာကလူတွေကိုဒီကနေ့ကယ်ထုတ်ပေးခဲ့ပါတယ်။ကယ်ထုတ်လိုက်သူတွေပါလာတဲ့ဗစကားအစီး20လောက်ဟာအာလပ်ပိုမြို့အရှိပိုင်းကနေအတိုက်ခံတွေထင်းချုပ်ထားတဲ့ဒေသတွေစီထွက်သွားပါတယ်။အခုလိုရွှေ့ပြောင်းကယ်ထုတ်တဲ့လုပ်ငန်းကိုပြီးခဲ့တဲ့သတင်းပတ်ကလေးကစလုပ်နေတာပါ။2012ခုနှစ်ကလေးကတဘုံတွေထင်းချုပ်ထားတဲ့အာလပ်ပိုမြို့အရှိပိုင်းမှာလူထောင်ပေါင်းများစွာကြံနေပါသေးတယ်။အစိုးရတပ်ရဲ့ထူးစစ်ကြောင့်တဘုံတွေဟာသူတို့ထင်းချုပ်ထားတဲ့နေမီအာလိုနီဘာကိုလက်လွတ်လိုက်ရပြီးပါပြီ။အာလပ်ပိုမြို့ကနေလူတွေကိုရွှေ့ပြောင်းကယ်ထုတ်ပေးတဲ့အစီအစဉ်အတွက်အပြန်အလှန်အနေနဲ့အနောက်မြောက်ပိုင်းအိုက်ဒလစ်ပြည်နယ်ဖူဝါနဲ့ကီဖရာယာရွာတွေကနေဖျားနာနေသူတွေနဲ့ဒဏ်ရာရထားသူအရသာထောင်ပေါင်းများစွာကိုထုတ်ခွင့်ပြုဖို့အစိုးရကတောင်းဆိုထားပါတယ်။အဲဒီရွာတွေကနေဒီကနေ့လူတွေကိုတက်ပြီးဗတ်စကားတွေထွက်သွားတယ်လို့ပြည်တွင်အခြေဆိုင်ဆီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။ဖူဝါနဲ့ကီဖရာယာမြို့တွေကိုသွားတဲ့ဗတ်စကားတွေကိုအယ်ကိုင်ဒါမဟာမိတ်တပုံတွေကတနင်္ဂနွေမှာတိုက်ခတ်ပြီးမီးရှို့ပစ်တာကြောင့်လူသားချင်းအကူအညီပေးရေးဆီးရီးယားဆိုင်ရာကုလသမဂ္ဂဂျန်ပေးရန်နယ်ကလန်ကအပြင်းထန်ပစ်တင်ဝေဖန်ခဲ့ပါတယ်
။အော်တောင်နင်းဖြစ်ခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲပြီးနောက်တစ်ဆင့်ဆောင်ရွက်ချက်အဖြစ်ဒီကနေ့တနင်္လာနေ့မှာတော့အမေရိကန်သမ္မတရွေးချယ်ရေးအဖွဲ့ Electoral College မှာမဲခွဲဖို့ရှိနေပြီးအင်ဂျန်မြေလုပ်ငန်းရှင်ဂရေဂျယ်တထေးကြီးဒေါ်နယ်ထရန့်ကိုနိုင်ငံရဲ့45ဆမြောက်သမ္မတအဖြစ်တရားဝင်အတည်ပြုမယ်လို့ခန့်မှန်းရပါတယ်။ရွေးကောက်ပွဲအပြီးကတည်းကမစ္စတာထရန့်အနေနဲ့ဇန်နဝါရီလ20ရက်နေ့သမ္မတချမ်းသစ္စာကျင်းပပြီးသမ္မတဖြစ်လာမယ်လို့အမေရိကန်နေကြားနားလည်ထားပြီးဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲတွေကလူထုရဲ့မေဆန္ဒတွေနဲ့ဒေနဲ့ဓာတ်ရိုက်ဆုံးဖြတ်တာမဟုတ်ဘဲပြည်နယ်50နဲ့မြို့တော်ဝါရှင်တန်တို့ကသမ္မတရွေးချယ်ရေးကိုယ်စားလှယ်မဲရလတ်တွေနဲ့ဆုံးဖြတ်တာဖြစ်ပါတယ်။ပြည်နယ်တစ်ခုချင်းစီမှာထောက်ခံမဲ့အများစုရသူကပြည်နယ်ရဲ့သမ္မတရွေးချယ်ရေးကိုယ်စားလှယ်အဖွဲ့ရဲ့မဲအားလုံးကိုရရှိတာဖြစ်ပါတယ်။ဒီကနေ့တနင်္လာနေ့မှာတော့သမ္မတရွေးချယ်ရေးအဖွဲ့ဝင်938ဦးတို့ကသက်ဆိုင်ရာပြည်နယ်တွေရဲ့မြို့တော်တွေမှာမဲထဲကြမှာဖြစ်ပါတယ်။သမ္မတရွေးချယ်ရေးကိုယ်စားလှယ်အဖွဲ့ဝင်တွေအနေနဲ့ပြည်နယ်ဥပဒေအရရော့သက်ဆိုင်ရာပြည်နယ်တွေမှာအနိုင်ရတဲ့ကိုယ်စားလှယ်ကိုသာမဲထဲရမှာဖြစ်ပါတယ်
။ပါကစ္စတန်နဲ့အီရန်နိုင်ငံတွေမှာရောက်နေတဲ့အာဖဂန်ဒုက္ခသည်တသန်းကျော်ဟာ2016ခုနှစ်အတွင်းကိုယ်သဘောနဲ့ကိုယ်နေရပြန်လာကြတယ်လို့အာဖဂန်ဆိုရကဒီကနေ့ပြောလိုက်ပါတယ်။ဒါဟာဖြင့်14နှစ်အတွင်းအများဆုံးပြန်သွားတဲ့ဒုက္ခသည်အခြေအတွက်ပါ။အင်းဒီနိုင်ငံတွေကနေပြန်ရောက်လာသူတွေထဲမှာမပုံတင်ထားသူတွေရောအထောက်အထားမဲ့မိသားစုတွေရောပါတယ်လို့အာဖဂန်ဒုက္ခသည်တွေပြန်လည်ရွှေ့ပြောင်းရေးဆိုင်ရာဌာနဝန်ကြီးဆေယက်ဟူစိန်အာလီမီဘော်ကီကလွှတ်တော်ကိုပြောပါတယ်တိုက်ပွဲတွေနဲ့ဘေးကင်းလုံခြုံမှုမရှိတာတွေကြောင့်အာဖဂန်နိုင်ငံသား9,500ဟာဒီနှစ်အတွင်းအိုးအိမ်ဆုံးထွက်ပြေးသွားကြတယ်လို့လည်းသူကပြောပါတယ်ဒါကြောင့်အာဖဂန်နစ္စတန်ပြည်တွင်းမှာ IDB လို့ခေါ်တဲ့အိုးအိမ်ဆုံးထွက်ပြေးနေသူအရေအတွက်ဟာ 1.3 သန်းအထိရှိသွားပါပြီ IDB အရေအတွက်အလင်းမြန်တိုးလာနေတဲ့အခြေအနေအောက်မှာလူသားပြေဒုက္ခအခြေအနေဟာအရင်ကတည်းကပိုပြီးဆိုးလာနေတယ်လို့ကုလသမဂ္ဂကအသတိပေးထားပါတယ်။ပါကစ္စတန်ကနေပြန်သွားတဲ့ဒုက္ခသည်နဲ့အထောက်အထားမဲ့လူအရေအတွက်6သိန်းကျော်တိုးလာတာကြောင့်လည်းအခြေအနေကပိုပြီးဆိုးလာနေပါတယ်
။ အီရတ်တပ်ဖွဲ့တွေကမိုဆူးမြို့တစိတ်ပိုင်းကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ထံကနေပြန်လည်သိမ်းပိုင်နိုင်ခဲ့ပြီးဒီကနေ့မှာတော့မြို့တွင်းမှာရှိနေတဲ့ IS တိုက်ခိုက်ရေးသမားတွေကအီရတ်တပ်ဖွဲ့တွေကိုအဝေးတိန် drone ယာဉ်နဲ့တိုက်ခိုက်ခဲ့ပါတယ်။မိုဆူးမြို့ El Barit ရပ်ကွက်ပေါ်ကိုပြန်တန်းလာတဲ့အဝေးတိန် drone ကနေတနက်နဲ့ပစ်ခတ်ခဲ့တယ်လို့ဗုံးအသေးလေးတွေလည်းချဲချခဲ့တာကိုအီရတ်စစ်သားတွေကြုံတွေ့ခဲ့ရပါတယ်။IS တိုက်ခိုက်ရေးသမားတွေရဲ့ပြင်းပြင်းထန်ထန်ခုခံတိုက်ခိုက်နေမှုကြောင့်မိုဆူးမြို့ရင်ကိုအီရတ်စစ်တပ်ထိုးဖောက်မှုရပ်ဆိုင်းထားပါတယ်။မြို့ရင်ကတခြားရပ်ကွက်တွေကိုတိုက်ခိုက်နိုင်ဖို့အတွက်တပ်ဖွဲ့ဝင်တွေပြန်ပြီးစုစည်းနေတယ်လို့လည်းအီရတ်အထူးတပ်ဖွဲ့ဝင်တဦးကပြောပါတယ်။မိုဆူးမြို့ပြန်လည်သိမ်းပိုက်ရေးတိုက်ပွဲမှာအီရတ်စစ်သားတွေရဲတွေနဲ့အတူကတ်လူမျိုးစုတိုက်ခိုက်ရေးသမားတွေရှီယာပြည်သူစစ်တွေနဲ့ဆွန်နီမျိုးနယ်စုတွေလည်းပါဝင်ပါတယ်။အီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မိုဆူးမြို့ပြန်လည်သိမ်းပိုက်ရေးအောက်တိုဘာလ18ရက်နေ့ကစတင်တိုက်ခိုက်နေတာဖြစ်ပြီးအခုအခါမှာတော့အီရတ်တပ်ဖွဲ့တွေကမြို့ရဲ့၄ဘုံတစ်ဘုံလောက်ကိုသိမ်းပိုက်ထားနိုင်ပြီဖြစ်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ไลโดมีตา25กิโลเฮิรตซ์11965ไลโดมีตา32กิโลเฮิรตซ์9325ไลโดมีตา57กิโลเฮิรตซ์9885เนี่ยสนีเนี่ยตะนิงกรณีတွေမှာไลแลมีตา190กิโลเฮิรตซ์1905တို့ကနေလဲထုံလွှင့်ပေးနေပါတယ်ရှင်
ဒီဝေကနေတနင်္လာညဘက်အစီအစဉ်တွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့ရခိုင်ပြည်အရေးအရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံကိုကူညီဖို့သဘောတူကြတယ်လို့အစည်းအဝေးပြီးမှအာဆီယံအတွင်းမှူးချုပ်ကသတင်းတောက်တွေကိုပြောပါတယ
် I said there was agreement of the need to help Myanmar overcome this challenge and we'll keep discussing on the how to need to help the
Are you happy with the meeting
မြန်မာနိုင်ငံအနေနဲ့ဒီအခြေအနေကိုကင်တွယ်ဖြစ်ရှင်းတာမှာမြန်မာနိုင်ငံကိုအကူအညီပေးဖို့လိုအပ်တယ်ဆိုတဲ့သဘောတူညီချက်တစ်ခုရခဲ့ပြီးဘယ်လိုအကူအညီပေးသွားမယ်ဆိုတာကိုဆက်ပြီးဆွေးနွေးသွားကြပါမယ်လို့အစည်းအဝေးပြီးမှအာဆီယံတွင်မှုချုပ်လီလီယောင်မင်းကသတင်းတောက်တွေကိုပြောပါတယ်။ထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရမုတ်ဝီနိုင်းကလည်းအစည်းအဝေးကောင်းတစ်ခုဖြစ်ပြီးအားလုံးကျေနပ်ကြပါတယ်လို့ပြောသွားပါတယ်။အခုအစည်းအဝေးဟာရခိုင်ပြည်အရေးနဲ့ပတ်သက်ရင်အရှေ့တောင်အရှာနိုင်ငံများအဖွဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေတက်ရောက်ပြီးမြန်မာနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပတဲ့ပထမဆုံးအစည်းအဝေးပါ။ဒီအစည်းအဝေးကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်တက်ရောက်ပါတယ်။ရခိုင်ပြည်နယ်မောင်တောနဲ့ဘူးတီတော်မြို့နယ်တွေကနေကြားဆောင်ရဲဂိတ်တွေကိုလက်နက်ကင်တွေကဝင်တိုက်တာကြောင့်ရတဖို့ဝင်တွေတည်ဆုံပြီးနောက်ဆက်တွဲတိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်စစ်စီရေးနယ်မြေဖြစ်တက်မှတ်ပြီးစစ်တပ်ကရှင်းလင်းနေနေတာတွေကိုလုပ်ပါတယ်။အဲဒီစစ်စင်ရေးမှာလူခွင့်ရေးချိုးဖောက်တာတွေရှိတယ်ဆိုပြီးနိုင်ငံကာကဥပဒေပြောဆိုတာတွေထွက်ခဲ့ပြီးတဲ့နောက်အခုအစည်းအဝေးကိုကျင်းပတာဖြစ်ပါတယ်
။ဖမ်းဆီးထိန်းသိမ်းခံထားတဲ့တောင်ကိုရီးယားသမ္မတရဲ့လူယုံတော်ကိုလိမ့်လည်းလှည့်ပြားဖို့ခြံစည်မှုဆွဲဆိုချက်နဲ့ဒီကနေ့တနင်္လာနေ့မှာဆိုးလ်မြို့တော်မှာရုံထုတ်စစ်ဆေးပါတယ်။ချွိုင်းဆွန်စီကသူမဦးစီးတဲ့အဖွဲ့အစည်းကြီးနှစ်ခုထံကိုတောင်ကိုရီးယားရဲ့အကြီးဆုံးလုပ်ငန်းကြီးတွေထံကနေဒေါ်လာကြေးနဲ့ချီလှူဒန်းလာစေဖို့ဖိအားပေးခဲ့တာလို့အစိုးရရှေ့နေတွေကစွပ်စွဲထားပါတယ်။ဒီငွေတွေတဲကတချို့ကို Mrs. Chuan ကသူမပိုင်ကုမ္ပဏီတွေနဲ့တခြားလုပ်ငန်းကွန်ထရက်တွေမှာအသုံးချခဲ့တယ်လို့လည်းစွပ်စွဲထားပါတယ်။သူမကတော့ပြည်မှုဆိုင်ရာစွပ်စွဲချက်တွေအားလုံးကိုညှင်းဆို့ထားပါတယ်။တောင်ကိုရီးယားမီဒီယာတွေမှာတော့အစိုးရတာဝန်ရယူမထားတဲ့ချွိုင်းဆွန်စီဟာရိုးသားတဲ့သမရပတ်ကွန်ဟေးကိုရောသမရရဲ့မူဝါဒပိုင်းဆိုင်ရာမှာရောနောက်ွယ်ကနေချုပ်ကင်ထားတဲ့ဆင်းလဲတဲ့နတ်ဆရာတို့ဖြစ်ခိုင်နိုင်ဖော်ပြနေတာကြောင့်ဒီရှုပ်တော်ပုံကလူထုကြအတော်လေးစိတ်ဆိုးဒေါသထွက်စရာဖြစ်ခဲ့ပါတယ်။ဖခင်ဖြစ်သူသမရပတ်ချုံဟီတောင်ကိုရီးယားနိုင်ငံကိုဆီယနာသိမ်းပြီး18နှစ်ကြာအုပ်ချုပ်ခဲ့စဉ်ကာလ1980ပြည်လွန်နှစ်တွေကတည်းကသမရပတ်ကွန်ဟေးနဲ့မစ္စစ်ချွိုင်းတို့ခင်မင်းရင်းနှီးခဲ့ကြတာဖြစ်ပါတယ်
။ပိုင်ဆိုင်မှုညှင်းပွားနေတဲ့တောင်တရုတ်ပင်လယ်မှာအမေရိကန်နဲ့တရုတ်တို့ကြားအပြိုင်လုံနေကြတာတွေကအင်အားကြီးနှစ်နိုင်ငံကြားအဆင်မပြေဖြစ်နေပြီးသားဆက်ဆံရေးကိုပိုပြီးဆိုးလာစေပါတယ်။ဒါအပြင်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နောက်လာမှာသမ္မတရာဒူစယူချိန်ကြရင်ပိုပြီးဆိုးရွားတဲ့ပြည်ပခါတွေဖြစ်လာမလားဆိုတဲ့ခံမှန်းချက်တွေလည်းထွက်လာနေပါတယ်။တောင်တရုတ်ပင်လယ်ကစပရလီကျွန်းစုတွေမှာတရုတ်ကဆစ်လက်နဲ့စနစ်အသစ်တပ်စင်တာတွေလုပ်နေတယ်လို့ဒီဇင်ဘာလ13ရက်နေ့မှာပဲအမေရိကန်ခြေဆိုင်မဟာဗျူဟာနဲ့နိုင်ငံတကာလိလာရေးအဖွဲ့ CSIS ကထုတ်တဲ့အစီရင်ခံစာမှာပြောထားပါသေးတယ်။နောက်2ရက်အကြာတိကျဖြစ်ရတဲ့ခုမှာတော့အဲ့ဒီရေပြင်မှာတိတ်ပန်ဆိုင်ရာဆန်းစစ်တိုင်းဒါတာတွေလုံနေတယ်လို့ဆိုတော့အမေရိကန်ရေတပ်ကအဝေးထင်းရေအောက်သွားရင်ငယ်လေးတစ်စင်းကိုတရုတ်ကသိမ်းလိုက်ပါတယ်။တနင်္လာနေ့မှာတော့တရုတ်ကာကွယ်ရေးဌာနကတင်းတင်းလျှောက်ပတ်တဲ့ပုံစံနဲ့အဲ့ဒီရင်ငယ်ကိုပြန်ပေးမယ်လို့ပြောတာကြောင့်အဲ့ဒီရင်တွေကပစ္စည်းကိရိယာတွေကိုအရင်ဆုံးယူလိုက်ပြီလားဆိုတာမေးခွန်းတွေထွက်လာပါတယ်။ငါးမြောက်များရှိတဲ့ပြင်ရေအောက်မှာဇီဝရုပ်ကျွင်းလောင်စာတိုက်တွေရှိနေနိုင်တယ်ဆိုတော့တောင်တရုတ်ပင်လယ်ရဲ့နယ်မြေတစ်စိတ်တစ်ပိုင်းဒါမှမဟုတ်အကုန်လုံးကိုပိုင်တယ်လို့ပြောထားကြတဲ့နိုင်ငံတွေထဲမှာ တရုတ်ဘရူနိုင်းမလေးရှားဗီယက်နမ်ဖိလစ်ပိုင်နဲ့တိုင်ဝမ်ကျွန်းတို့ပါဝင်ပါတယ
်။အိန္ဒိယရဲတပ်ဖွဲ့ဟာဖမ်းဆီးရေးဆိုင်ရာလုံထုံးလုံနီးတွေကိုမလိုက်နာသလိုတန်တရာရှိသူတွေကိုဖမ်းဆီးထားခြင်းအတွင်းတေဆုံးတဲ့ထီအောင်နှိပ်စက်ညှဉ်းပန်းတာကြောင့်တန်တရာနဲ့အဖမ်းခံထားရသူတွေဟာအချို့အနှောင်ကာလမှာတေဆုံးနေကြရတယ်လို့လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကပြောဆိုလိုက်ပါတယ်။
According to government data, at least 591 people died in police custody in India between 2010 and 2015.
အစိုးရကိန်းကနန်းတွေအရ2010ပြည်နှစ်ကနေ2015ခုနှစ်အတွင်းအိန္ဒိယမှာရဲတပ်ဖွဲ့ကထိမ့်သိမ်းထားခြင်းအတွင်းသေဆုံးသူ592ယောက်ထက်မနည်းရှိပါတယ်။ဒီကိန်းကနန်းကနှိပ်စက်ညှဉ်းပန်းမှုပမာဏကိုတကယ်တမ်းမထင်ဟပ်ပါဘူး။ဘာကြောင့်လဲဆိုတော့သေဆုံးတဲ့အထိဖြစ်ရတဲ့နှိပ်စက်ညှဉ်းပန်းမှုနဲ့မတော်မတရားလုပ်မှုတွေကိုပဲမှတ်တမ်းတင်ထားတာကြောင့်ပါလို့ HRW အဖွဲ့ရဲ့တောင်အာရှရေယာသုတေသူဂျေရှရီဘာဂျိုရီယာကပြောပါတယ်။သူတို့တွေ့ထားတာကရဲတပ်ဖွဲ့ဟာရာဆွေးမှုကျွလွန်တယ်လို့တန်မြတ်ရှိသူတွေစီကနေဖြောင့်ချက်ရဖို့သတင်းအချက်အလက်ရဖို့တစ်ခါတစ်ခါဆိုရင်လက်တုံပြန်ဖို့တက်တက်နှိပ်စက်ညှဉ်းပန်းတာလို့လည်းပြောဆိုသွားပါတယ်။
တရုတ်နိုင်ငံမှာမိဂိုမျိုးဖုံးလွှမ်းမှုအခြေအနေကိုအန်ဒရယ်ရှိတဲ့အဆင့်သတ်မှတ်ကြေညာထားပြီးဒါဇင်နဲ့ချီတဲ့မျိုးတွေမှာအကြောင်းတွေပိတ်ထားသလိုဆက်ယုံတွေနဲ့စီးပွားရေးလုပ်ငန်းတွေလည်းရပ်ထားပါတယ်။မိဂိုမျိုးဖုံးလွှမ်းတဲ့မျိုးတွေမှာရင်သွားလာမှုအခြေအတွက်ကိုလည်းကန့်သတ်ထားပါတယ်။လေလုညဉာဏ်မှုဆိုင်ရာသတိပေးချက်တွေအရဆိုရင်တရုတ်နိုင်ငံတွင်မှာအထူးသဖြင့်တော့နိုင်ငံမြောက်ပိုင်းကဆက်မှုမျိုးကြီးတွေမှာပုံမှန်ကိစ္စတစ်ခုလိုဖြစ်လာနေတာပါ။တရုတ်နိုင်ငံမှာကြောင်မီးသွေးလောင်စာအသုံးပြုမှုနဲ့ကားအူကားဟောင်းတွေကမိဂိုထွက်တာတွေကြောင့်ကာလရှည်လေလုညဉာဏ်မှုဖြစ်နေရတာလို့လည်းဝေဖန်ကြပါတယ်ခင်ဗျာ။
Direct from Washington, the voice of America,
VOA. တနင်္လာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မသိင်ကြီးထိုက်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့မြန်မာဘာသာစီစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website မှာနားဆင်နိုင်ကြပါရှင်။ထိတ်တန့်ရောက်သတင်းတွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှုံးမြို့နယ်ထဲမှာလုံခြုံရေးတပ်ဖွဲ့တွေကလက်နက်ကိုင်အကြမ်းဖက်သမားတွေကိုဖော်ထုတ်ဖမ်းဆီးတဲ့နေရာမှာလူခွေရေးချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့စွပ်စွဲချက်တွေအပေါ်တပ်တွေအထောက်အထားအခိုင်အမာနဲ့တင်ပြနိုင်ရင်မြမအစိုးရဘက်ကပူးပေါင်းကင်တွယ်သွားမယ်လို့မြမနိုင်ငံသားရေးဝန်ကြီးဌာနအကြီးတန်းတာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံလည်းဖြစ်မြမနိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကအာဆီယံနိုင်ငံသားရေးဝန်ကြီးတွေကိုဖိတ်ကြားပြီးတော့ရခိုင်ရေးနဲ့ပတ်သက်တဲ့အလွတ်သဘောဆွေးနွေးပွဲတည့်ရက်ဒီကနေ့ကျင်းပပါတယ်။ဒီကနေ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးနိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးရာဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကိုဒေါက်ခင်စိုးဝင်းကတည်ထောင်တွေ့ဆုံမေးမြန်းထားတာနားဆင်ပါရှင်
။ဒီဆွေးနွေးပွဲမတိုင်ခင်တုန်းကပေါ့နော်ဒီမလေးရှားနိုင်ငံဝန်ကြီးချုပ်ပေါ့မလေးရှားနိုင်ငံဝန်ကြီးချုပ်ကနေပြီးတော့ဒီရခိုင်ပြည်နယ်မှာရှိတဲ့ဒီဒေါခင်ကြားလို့ခေါ်တဲ့လူနည်းစုတွေပေါ့လေအဲ့လူနည်းစုတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကဖိနှိပ်ချုပ်ဆဲတာတွေများနေတယ်ပြီးတော့ဒီလူမျိုးတွေတပ်ဖြတ်မှုတွေလုပ်နေတယ်ဆိုပြီးတော့မလေးရှားဝန်ကြီးချုပ်ကိုယ်တိုင်ဦးဆောင်ပြီးတော့ဆန္ဒပြပွဲတွေမှာပါဝင်ခဲ့ပါတယ်အဲ့တော့ဒီကနေ့ဆွေးနွေးပွဲမှာရောဒီမလေးရှားနိုင်ငံမလေးရှားကလာတဲ့နိုင်ငံသားရေးဝန်ကြီးအနေနဲ့ရောဘာတွေများထပ်ပြောပါသေးလဲရှင
်ဟုတ်ကဲ့ဟိုကျွန်တော်ခုနပြောလို့နာမည်လေးနဲ့ပတ်သက်လို့ပါဆိုကျွန်တော်တို့အခုဒီမှာတော့ဒီပြဿနာကိုဖြေရှင်းတဲ့အခါမှာဒီနာမည်ကို၌ကိုကအစကျွန်တော်တို့အငင်းပွားစရာဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တက်နိုင်သမျှတော့ဒီလိုမျိုးအငင်းပွားပဲဖြစ်တဲ့နာမည်ကိုတော့ကျွန်တော်တက်နိုင်သမျှမသုံးမဲနဲ့ဒီပြဿနာကိုအဓိကဘယ်လိုဖြေရှင်းမလဲဆိုတဲ့ဥစ္စာမျိုးကျွန်တော်အဓိကဆောင်ရွက်အစိုးရအနေနဲ့အဓိကဆောင်ရွက်နေတဲ့ဆိုတဲ့ဥစ္စာလေးကိုလည်းဥစားပြောပြရစေခင်ဗျာနောက်တစ်ချက်ကတော့ကျွန်တော်တို့ဒီဒီအစည်းအဝေးမှာဒီမလေးရှားနိုင်ငံသားရဲ့ဝန်ကြီးအနေနဲ့သူဆွေးနွေးပြောကြားရတဲ့ဥစ္စာလေးရှိပါတယ်သူခုနပြောလို့သူတို့ဒီရခိုင်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီစိုးရိမ်မှုလေးတွေရှိတယ်ဆိုတဲ့ဥစ္စာမျိုးလေးသူထုတ်ဖော်ပြောကြားသွားတယ်ခင်ဗျာဒီကိစ္စဒီနိုင်ငံတကာနိုင်ငံတွေရဖြေရှင်းရမယ့်ဥစ္စာမဟုတ်ပဲနဲ့region အနေနဲ့ဖြည့်ရှင်းရမယ်ဆိုတဲ့ဥစ္စာမျိုးလေးသူပြောတာလေးရှိပါတယ်ဆိုတော့သူဒီတနိုင်ငံရဲ့အမြင်ကိုတော့အခြားနိုင်ငံတွေကတော့ same ဟိုသူ share လုပ်တဲ့ဥစ္စာမျိုးတော့အစည်းအဝေးမှာပြောကြားခဲ့ခြင်းမရှိပါဘူ
း okay အဲ့တော့ ASEAN ရဲ့မူဖြစ်တဲ့ဒီ interference ပေါ့နော် non interference ပေါ့သူတခြားနိုင်ငံရဲ့ဟိုတခြားနိုင်ငံရဲ့ပြည်တွင်းရေးဝင်ရောက်မဆက်ဖက်ဘူးဆိုတဲ့မူကိုတွေးဖီပြီးတော့မလေးရှားကနေပြီးတော့ဒါ regional data တွင်းပြဿနာအဖြစ်ဖြစ်ပေါ်လာနိုင်တယ်ဆိုတော့စိုးရိမ်မကင်းဖြစ်တဲ့အကြောင်းကိုပြောတာဖြစ်မှာပေါ့နော
်ဟုတ်ကဲ့အဲ့ဒါကိုပဲတချို့အဖွဲ့ဝင်နိုင်ငံတွေကတော့ဒါပြည်တွင်းရေးကိစ္စဆိုတဲ့ဥစ္စာကိုတချို့အဖွဲ့ဝင်တွေကလည်းတည်တည်ချာချာထောက်ပြပြောသွားလေးရှိပါတယ်ခင်ဗျာဒ ဒါကြောင့်မလို့တယောက်နဲ့တယောက်အမြင်မတူဘူးဆိုတာလေးလည်းပြောပြစေ
။ Indonesia နိုင်ငံနဲ့ဥပမာ Brunei တို့ Indonesia နိုင်ငံတို့ကတော့ဒီကိစ္စကဒါဘာသာရေးဒီလူမျိုးရေးပဋိပက္ခမဟုတ်ဘဲနဲ့ဒါဟိုလူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်ကိုပို့ပြီးတော့ဇောင်းပေးပြီးပြောသွားတာကြားရပါတယ်။အဲ့တော့ Indonesia နိုင်ငံရဲ့အခမ်းကဏ္ဍပေါ့လေ။အဲ့ဒါနဲ့ပတ်သက်လို့တော်အောင်ဆန်းစုကြည်အနေနဲ့ဘယ်လိုယူဆပါလဲရှင်
။ဟုတ်ကူနာဟိုကျွန်တော်တော်အောင်ဆန်းစုကြည်ကိုစားတော့ကျွန်တော်အနေနဲ့ပြောဖို့အခက်ပါတယ်ပေါ့နော်။ကျွန်တော်အမြင်ပြောရရင်တော့ကျွန်တော်ဒီစီဝေးမှာခုနပြောသလိုပါပဲဒီကိစ္စဘာသာရေးကိစ္စမဟုတ်ပဲねလူသားချင်းစာနာမှုဟိုအကူအညီပေးရှုထောင့်အောင်နေပြီးတော့ဖြည့်ရှင်းဖို့ဆိုတဲ့ဥစ္စာမျိုးနဲ့တော့ဟိုအင်ဒိုနီးရှားကဒီဆွေးနွေးသွားတဲ့ဥစ္စာမျိုးလေးရှိပါတယ်ခင်ဗျာ
ဒီဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့ရခိုင်ဒေသဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့ဘလို့အကူအညီတွေများဟိုကန့်လန့်ထားတာရှိပါလဲရှင
်ဟိုဆရာမပြောဒီအာဆီယံကိုပြောတာ
လားဒါမှမဟုတ်
နိုင်ငံတကာ
အာဆီယံ
ဟုတ်ဟုတ်ကဲ့ဟိုခုနပြောလို့တော့ဒီအဖွဲ့ဝင်နိုင်ငံတွေအချို့နိုင်ငံတွေကကျွန်တော်ဒီရခိုင်ဒေသဖွံ့ဖြိုးတိုးတက်တဲ့အတွက် bilateral ကူညီနာတွေလည်းအများကြီးရှိပါတယ်ခုနပြောလူသားချင်းစာနာမှုအကူအညီပေးတဲ့ဥစ္စာမျိုးလေးတွေလည်းရှိပါတယ်ခင်ဗျာဒါကြောင့်မလို့ခုနဟိုဒီစီဝေးမှာတော့ဒီလိုမျိုးဘယ်ကဏ္ဍမှာဘလို့ဆွေးနွေးမယ်ကူညီမယ်ဆိုတဲ့အသေးစိတ်တော့မဟုတ်ပါဘူးဒီ challenge just ဖြစ်နေတဲ့ဥစ္စာတွေကိုဘလို့ address လုပ်ကြမလဲဆိုတဲ့ဥစ္စာမျိုးဆွေးနွေးကြတာပါခင်ဗျာ
ဟိုဒီ genocide ဆိုတဲ့စကားပေါ့နော်ဒါကတော့လူမျိုးတုံးတတ်ဖြတ်တဲ့ဆိုတဲ့စကားအဆင့်အထိတော့မရှိဘူးဆိုတာတော့အားလုံးသိကြတယ်ဒါပေမဲ့တစုံတစ်ခုသောအတိုင်းအတာအထိပေါ့လူခွေချိုးဖောက်မှုတွေကတော့ရှိကောင်းရှိနိုင်တာပေါ့ဘာလို့လဲဆိုတဲ့အခါကျတော့ကိုယ့်ဘက်ကလူတွေလည်းဟိုအသက်ခံထားရတယ်ဒီလိုမျိုးဟိုကိုအိမ်ကိုမိရှို့တဲ့အဖြစ်တွေလည်းရှိတယ်ပေါ့အဲ့လိုဆက်ဆက်ချက်တွေလည်းအများကြီးရှိတာပေါ့နော်ဒါမဲ့လို့ဒီလုံခြုံရေးတပ်ဖွဲ့တွေအနေနဲ့အလွန်ကျွင်းအင်အားတုံးတာလည်းရှိရောင်းရှိနိုင်ခဲ့တယ်ပေါ့နော်အဲ့လိုမျိုးဟာတွေကိုထဲထဲဝင်ဝင်သိနိုင်ဖို့အတွက်ပေါ့နော်တပ်မတော်ဘက်ကရောပူပေါင်းဆောင်ရွက်မှုရှိပါလားရှင
်ဟုတ်ဟိုခုနပြောလို့ပေါ့နော်ကျွန်တော်တို့အခုဒီစုံစမ်းရေးကော်မရှင်ဒုတက်သမရဦးမြင့်ဆွေဦးဆောင်နဲ့စုံစမ်းရေးကော်မရှင်ဖွဲ့တယ်ဆိုတာလေဒါကြောင့်ဖွဲ့ထားတဲ့ဥစ္စာဖြစ်ပါတယ်ခင်ဗျာခုနပြောတဲ့ဒီဟိုအောက်တိုဘာ9ရက်နေ့မှာဖြစ်တဲ့ဖြစ်စဉ်အပါအဝင်ဒီနောက်ဆက်တွဲဖြစ်တဲ့ဖြစ်စဉ်တွေနောက်ဆက်တွဲရှင်းလင်းရေးလုပ်တဲ့ဖြစ်စဉ်တွေမှာဒီဆွတ်ဆဲချက်တွေကိုပြန်ပြီးတော့စုံစမ်းစစ်ဆေးဖို့အတွက်ဖွဲ့ထားတဲ့အတွက်ကြောင့်ဒီလိုကိစ္စတွေမှာခုနပြောသလိုဒီဟိုဒီ composition မှာလည်းဘယ်သူတွေပါလဲဆိုတဲ့ဥစ္စာလည်းဆရာမသိပြီးတဲ့အတွက်ကြောင့်တက်မတော်အနေနဲ့လည်းဟိုအများကြီးပူးပေါင်းဆောင်ရွက်တဲ့ဥစ္စာမျိုးရှိပါတယ်ဒါကြောင့်မို့လို့ဒီကိစ္စမှာဒီဒုသမရတေဦးမြင့်ဆွေဦးဆောင်ပြီးတော့ဒီ commission ကနေပြီးတော့ဒီအဖြစ်ကိုစုံစမ်းစစ်ဆေးမှုရဲ့ရလဒ်ကိုကျွန်တော်တို့စောင့်မျှော်ကြည့်နေပါတယ်ခင်ဗျာ
။ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်။ကျေးဇူး
အများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့။ဟုတ်ဟု
တ်။ဒါကတော့နိုင်ငံသားရေးဝန်ကြီးဌာနအဖြစ်ပြီးဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကိုဒေါခင်ဆိုးဝင်းကတည်တံ့တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့လူခွင့်အဖွဲ့တစ်ခုဘက်ကစိုးရိမ်မှုတွေရှိနေတယ်ဆိုတဲ့သတင်းကိုလည်းတဆက်တည်းတင်ပြခြင်းပါတယ်။ရခိုင်ပြည်နယ်အတွင်းနယ်မြေစစ်ဆေးရေးဆောင်ရွက်တဲ့နေရာမှာမြန်မာစစ်တပ်ဟာရိုဟင်ညာမွတ်စလင်တွေကိုပိတ်မှတ်ထားပြီးတော့လူခွင့်ချိုးဖောက်တာတွေကြဲကြဲပြန့်ပြန့်လုပ်နေပေမဲ့ဒီအခြေအနေကိုရပ်တန့်ဖို့အစိုးရဘက်ကထိထိရောက်ရောက်ဆောင်ရွက်နိုင်ခဲ့ခြင်းမရှိဘူးလို့လူခွင့်အဖွဲ့တစ်ခုဖြစ်တဲ့ Amnesty International AI အဖွဲ့ကဝေဖန်လိုက်ပါတယ်လူနေအိမ်တွေအများအပြားမိရှို့ဖျက်ဆီးခံရပြီးတော့ရွာသားတွေထောင်ထဲချီအိုးအိမ်တွေစွန့်ခွာထွက်ပြေးနေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဟာအခြေအနေဟာအထူးစိုးရိမ်စရာဖြစ်တယ်လို့လည်း AI အဖွဲ့ကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူထွေးပြောပြပေးပါရှင
်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့ကလုံခြုံရေးစခန်းတွေတိုက်ခိုက်ခံရပြီးလုံခြုံရေးတပ်ဖွဲ့ဝင်တချို့သေဆုံးခဲ့ရပြီးတဲ့နောက်မြန်မာဆွေရကအစံဖက်တိုက်ခိုက်သူတွေကိုလိုက်လံရှာဖွေတဲ့နှံပြေရှင်းလင်းမှုတွေအတွင်းမှာလူခွင့်ရေးချိုးဖောက်မှုတွေကြကြပြတ်ပြတ်ရှိခဲ့တယ်လို့နိုင်ငံကလူခွင့်ရေးဖွဲ့တစ်ခုဖြစ်တဲ့ Amnesty International AI ကဝေဖန်လိုက်ကြပါဆွေစီရလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အစိုးရဘက်ကကင်တွယ်ရမှာအားနည်းချက်တွေရှိခဲ့တယ်လို့ AI အဖွဲ့ကတောက်အားရှရေးရာသူတေသည် Olaf Blomqvist ကပြောပါတယ
် Over the last couple of months we have been disappointed by the response of Aung San Suu Kyi her office has often denied what's been going on in Rakhine State or sought to try to downplay the seriousness of the
violence. ဒီကနေ့နှစ်လလောက်ကာလအတွင်းရခိုင်ရင်းနဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစစ်ကြီးဘက်ကတုံ့ပြန်မှုအားနည်းခဲ့တဲ့အပေါ်မှာကျွန်တော်တို့စိတ်ပြတ်မိပါတယ်။ရခိုင်ပြည်နယ်အတွင်းကအဖြစ်အပျက်တွေလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ဒေါန်ဆန်းစစ်ကြီးအစိုးရရုံးကမဟုတ်မှန်ကြောင်းညင်းခဲ့တယ်လို့စိုးရိမ်စရာအခြေအနေတွေကိုလည်းရှော့ပေါ့ပြောခဲ့ပါတယ်။ရတားအစိုးရဖွဲ့ခေါင်းဆောင်တယောက်အနေနဲ့လူခွေချူဖောက်မှုတွေရက်တက်အောင်ဟန်တားရမယ့်တာဝန်ရှိပေမဲ့ဒေါ်ဆန်းစစ်ကြီးအနေနဲ့ထိထိရောက်မဟန်တားနိုင်ခဲ့ပါဘူး
။ဒ ဒါပေမဲ့လည်းရခိုင်ပြည်နယ်အတွင်းအရေးပါတဲ့အုပ်ချုပ်မှုပိုင်းတွေကိုစစ်တပ်ကအဓိကထိန်းချုပ်ထားပြီးစစ်တပ်ရဲ့ဩစာလွှမ်းမိုးမှုကသိပြီးတော့ကြီးမားသလိုလက်ရှိလူခွင့်ရေးချိုးဖောက်မှုတွေကိုလည်းစစ်တပ်ကကျူးလွန်နေတာကြောင့်ဒေါ်ဆန်းစုကြည်အနေနဲ့အခုကိစ္စကိုဘယ်လောက်အတိုင်းအတာအထိကင်တွယ်ဖြေရှင်းနိုင်မလဲဆိုတာရှင်းရှင်းလင်းလင်းမသိနိုင်ဘူးလို့ Blockist ကပြောပါရယ်AI ဖွဲ့ရဲ့လိလာချက်တွေအရာကတော့ရခိုင်ပြည်နယ်အတွင်းလူခွေရေးချိုးဖောက်မှုတွေဟာအထူးစိုးရိမ်စရာအခြေအနေမှာရှိတယ်လို့သူကပြောပါတယ
်။ We've documented a range of human rights violations. This includes Sorsan police who have randomly fired on and killed civilians. They have raped women and
children. လူမျိုးတပ်ဖွဲ့တွေကပြစ်မဲ့အရတားတွေကိုရန်တမ်းပစ်ခတ်တပ်ဖြတ်နေတာ။အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုမတရားပြုကျင့်တာအပြင်ရွာလုံးကျွတ်မိရှို့တပ်ဖြတ်နေတာတွေကိုကျွန်တော်တို့လိလာတွေ့ခဲ့ရပါတယ်။ဒါပြင် Ranger မျိုးသားထောင်နဲ့ချီတရားလက်လွတ်ဖမ်းဆီးထိန်းသိမ်းခံရပြီးတော့သူတို့ကဘလူးဆွဆွဲချက်တွေနဲ့တရားဆွဲထားတယ်ဘလူးအရေးယူသွားမယ်ဆိုတာတွေလည်းဘာမှမသိရတဲ့အခြေအနေမှာရှိပါတယ်ဒါတွေကိုကျွန်တော်တို့အထူးပဲစိုးရိမ်ပါတယ
်အစိုးရလူကြိုရေးစခန်းတွေကို Ranger အဖွဲ့တစ်ခုကအကြမ်းဖက်တိုက်ခိုက်ခဲ့တာကိုအစိုးရဘက်ကတုံ့ပြန်ကင်တွေတာလို့ဆိုပေမဲ့တကယ်တမ်းမှာတော့လူကြိုရေးတပ်ဖွဲ့တွေဟာဘာသာရေးလူမျိုးရေးအပေါ်မှာအခြေခံပြီးတော့ Ranger Muslim တွေကိုတမင်ပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်တယ်လို့လည်း AI အဖွဲ့ကပြောပါတယ်ဒီချိန်ဒီကိုမြန်မာဆူရဘက်ကအမြန်ဆုံးအဆုံးသတ်တဲ့နယ်လို့ Blockist ကပြောပါတယ
် What we want to see at the moment are three things. First of all, we want the military to end this vicious campaign against Rohingya people because
ကျွန်တော်တို့အနေနဲ့တိုက်တွန်းချင်တာသုံးခုရှိပါတယ်။ပထမချက်ကမြန်မာစစ်တပ်ရဲ့ Rohingya တွေပေါ်လက်ရှိစစ်စစ်နေတာတွေအဆုံးသတ်ဖို့ပါ။ရွာသားတွေတပ်ဖြတ်ခံရအထမပြုကျင့်ခံနေရတာတွေအမြန်ဆုံးအဆုံးသတ်ဖို့လိုပါတယ်။ဒုတိယချက်ကမြန်မာဆွေအနေနဲ့ရခိုင်ပြည်နယ်အတွင်းသွာလာမှုကန့်သက်ထားတွေကိုအဆုံးသတ်ပြီးတော့လူခွင့်ရေးလေးလာဆောင်ကြည့်သူတွေသတင်းမီဒီယာတွေကိုဝင်ရောက်ခွင့်ပြုပြီးတော့အချင်းတွေကိုလေးလာခွင့်ပေးရပါလိမ့်မယ်။အထူးသဖြင့်လူသားချင်းစာနာမှုအကူအညီပေးတဲ့အဖွဲ့တွေဝင်ရောက်ခွင့်ကန့်သက်ထားတာကြောင့်အကူအညီတွေအကြီးအကျယ်လိုအပ်နေတဲ့ဒုက္ခသည်တွေအတွက်အကူအညီတွေပေးနိုင်အောင်လမ်းဖွင့်ပေးရပါမယ်။တတိယချက်ကတော့တာဝန်ခံမှုပါ။အပြစ်ကျူးလွန်သူတွေနဲ့ပတ်သက်လို့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးတော့ရေးယူဆောင်ရွက်သွားပါလိမ့်မယ်။
မြန်မာဆိုရဘက်ကတော့ရခိုင်ပြည်နယ်အတွင်းနယ်မြေစစ်ဆင်မှုတွေမှာလူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တယ်ဆိုတော့နိုင်ငံတကာလူခွင့်ရေးအဖွဲ့ရဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အားလုံးဟာမမှန်ကန်တဲ့အကြောင်းထုတ်ပြန်ထားသလိုချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ခိုင်မာတဲ့အထောက်အထားတွေရှိရင်အစိုးရကိုတင်ပြလာဖို့ကြိုးစားတဲ့အကြောင်းလည်းပြောထားပါတယ်ရခိုင်ပြည်နယ်ငြိမ်းချမ်းရေးနဲ့ပြည်လဲထူထောင်ရေးလုပ်ငန်းတွေအတွက်လူသားချင်းစာနာထောက်ထားတဲ့အကူအညီတွေကိုလည်းခွင့်ပြုသွားမယ်အကြောင်းဒီကနေ့ရန်ကုန်မြို့မှာရခိုင်ရေးနယ်ပတ်သက်ပြီးဒေသတွင်းအာဆီယံငွေကြေးရေးဝန်ကြီးတွေကိုရှင်းလင်းတဲ့ပွဲမှာမြန်မာအစိုးရဘက်ကပြောဆိုခဲ့ပါတယ်ရှင်
မြန်မာနိုင်ငံလွတ်လပ်ရေးရချိန်ကလေးကပြည်တွင်းမှာအချင်းချင်းတိုက်လာကြတဲ့စစ်ပွဲတွေဟာဒီကနေ့အချိန်ထိလည်းမရပ်နိုင်ကြသေးပါဘူးအခုလိုအချင်းချင်းတိုက်နေကြတဲ့စစ်ပွဲတွေရပ်သွားအောင်ဘယ်သူမှမလုပ်နိုင်ကြတော့ပါဘူးလားစစ်တိုက်နေတာကဘယ်သူတွေအကျိုးအမြတ်ဖြစ်ထွန်းနေလို့ဘာအကျိုးအမြတ်တွေရနေလို့အခုလိုမပြီးနိုင်မရပ်နိုင်တိုက်နေကြတာပါလေဘာအကြောင်းနဲ့ဖြစ်ဖြစ်စစ်တိုက်နေကြတာကိုရပ်ပြီးအုံနောက်ကြီးကြီးအမျှော်မြင်ရှိရှိနဲ့ဆွေးနွေးပြောဆိုဖြေရှင်းဖို့မစွမ်းနိုင်ကြတော့ပါဘူးလားဆိုတာကိုအင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုဆွေးနွေးခြင်းတာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-2-382-5-5-5-4 email လိပ်စာ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်နဲ့အားလုံးကိုဖိတ်ခေါ်လိုက်ပါတယ်ခင်ဗျာ
မနေ့ပြန်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ကြံနေသေးတဲ့သတင်းလွှာတစ်ပုဒ်ကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်တောင်ပိုင်းကွန်ဟင်းမြို့နဲ့တာချီလိပ်မြို့တွေမှာမနေ့တုန်းကလက်နက်ခဲယမ်းတွေနဲ့ကာလတံမိုးကြက်သိမ်းပေါင်း1,000ပြီတံမိုးရှိတဲ့မွေးစေဝါတွေရှာဖွေဖမ်းဆီးမိခဲ့ပါတယ်။နောက်ဆက်တွဲဖမ်းဆီးမှုတွေလုပ်ရမှာမို့အခုချိန်မှာတော့အပြည့်အစုံပြောလို့မရသေးဘူးလို့တာချီလိပ်မွေးတပ်ဖွဲ့စုကပြောပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမှသတင်းပေးပို့ထားပါတယ်ရှင်။
ရန်ပီနယ်တောင်ပိုင်းကွန်ဟိန်မြို့နယ်တာချီလိပ်မြို့နယ်တွေမှာတက်မတော်ရဲနဲ့မူရစေဝါတိုက်ဖြတ်ရေးတပ်ဖွဲ့စုတွေစုပေါင်းပြီးဘိန်းဖြူတုံ140ကျော်ပါဝင်တခြားမူရစေဝါအများအပြားကိုဒီအပိုင်းတွင်ဖမ်းဆီးမိခဲ့တယ်ဆိုပြီးတာချီလိပ်မူရတပ်ဖွဲ့စု30ကအတည်ပြုပြောကြားပါတယ်
ဘယ်လိုပြောတော့140တလုံးပါကျွန်တော်ကတော့ထုတ်ပြန်လို့မရဘူးဆိုတာကျွန်တော်တို့ကဒီနေ့မပြီးသေးဘူးခင်ဗျကျွန်တော်ကနောက်ဆက်တွဲကြတယ်လို့အခုတချို့ကလည်းနောက်ဆက်တွဲတွေ live site လုပ်လို့မရတော့ကျွန်တော်တို့အဲ့လိုပြောလိုက်တယ်နော်ကျွန်တော်ပြန်လေးတယ်ကြာနောက်ဆက်တွဲတွေပြန်လေးတယ်ဒီဘက်နဲ့ကျွန်တော်တို့ပြောလိုက်ရင်ကျွန်တော်တို့သတင်းပေါက်ပါဆက်လုပ်ကြရစီလို့ပါ
မူရတက်ဖွဲ့စုတွေကဖမ်းဆီးမိတဲ့ကာလတံပိုးကိုအတိမပြုသေးပေမဲ့ လက်ရှိဖမ်းဆီးမိတဲ့မူရစည်းဝါးနဲ့ဆက်ဆက်ပစ္စည်းတန်ဖိုးကကျပ်သိမ်းပေါင်း1,000ချီပြီးတန်ဖိုးရှိတယ်ဆိုပြီးစစ်တပ်ပိုင်းမြဝတီသတင်းတွေမှာဖော်ပြနေပါတယ်မြန်မာနိုင်ငံရန်ကုန်တိုင်းအတွင်းမှာလည်းပြီးခဲ့တဲ့အပတ်အတွင်းကမင်္ဂလာတော်မြို့နယ်ဗရမျာမြို့တစ်ကအိမ်တလုံးမှာစိတ်ကြွဆေးပြား24သိန်းကျော်ဖမ်းဆီးမိခဲ့ပါတယ်ဒီဇင်ဘာလ10ရက်နေ့ကတော့ပဲခူးတိုင်းကနေရခိုင်ပြည်နယ်ဘက်ကိုထွက်တဲ့ဗရောင်းမြို့နယ်ညောင်ချီတောက်အုပ်စုစမ်းပက်လက်ကျေးရွာအနီးဗရောင်းတောင်ကုတ်ကားလမ်းမှာမူရစေးဝါးတွေတင်ဆောင်လာတဲ့ကားတစ်စီးရဲတပ်ဖွဲ့ဝင်တွေကရှာဖွေစစ်ဆေးခဲ့တာပါဒီစစ်ဆေးချက်အရဒီဇယ်ပီပါရီပီနန်အိတ်တွေနဲ့ထည့်သွင်းတယ်ဆောင်လာတဲ့မူရစေးဝါးစိတ်ကြွဆေး15သန်းလောက်ကိုဖမ်းဆီးမိခဲ့ပါတယ်စိတ်ကြွဆေးတွေအများအပြားဖမ်းဆီးမိတဲ့အခါတိုင်းမှာများသောအားဖြင့်ဖမ်းဆီးမိတာတွေဟာပိုင်ရှင်မဲ့တွေဖြစ်နေကြပြီးဖမ်းဆီးမိသူအများစုကတော့မူရစေးဝါးရောင်းဝယ်သူတွေမဟုတ်ပဲတဲယူပို့ဆောင်ခဲ့သူတွေကိုသာဖမ်းဆီးမိခဲ့ကြတာပါအမေရိကန်နိုင်ငံသားဦးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်လေးရှိတဲ့2015ခုနှစ်အတွက်အစီရင်ခံစာမှာတော့တနိုင်ငံချင်းလိုက်အခြေအနေတွေကိုဖော်ပြထားပါတယ်။အဲ့ဒီအစီရင်ခံစာအရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာဒိန်းထုတ်လုပ်မှုဒုတိယအများဆုံးဖြစ်နေဆဲဖြစ်ပြီးငွေရစေးဝါးကိုထိထိရောက်ရောက်တိုက်ဖြတ်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့ငွေရစေးဝါးတိုက်ဖြတ်ရေးလုပ်ငန်းတွေဟာနိုင်ငံတကာသဘောတူစာချုပ်ပါအချက်တွေကိုအပြည့်အဝလိုက်နာဆောင်ရွက်ခြင်းမရှိဘူးလို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2015ခုနှစ်အတွက်ထုတ်ပြန်တဲ့မူရစေးဝါးတိုက်ဖြတ်ရေးနှစ်ပတ်လည်အစီရင်ခံစာမှာရေးသားထားတာပါမြန်မာအာဏာပိုင်တွေဘက်ကတော့မူရစေးဝါးတိုက်ဖြတ်ရေးတွေမှာနိုင်ငံတကာနဲ့တက်နိုင်သမျှပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးတုံ့ပြန်ထားပါတယ်ပြီးခဲ့တဲ့နှစ်တွေနဲ့ဒီနှစ်ပိုင်းတွေအတွင်းမှာမြန်မာနိုင်ငံတဝမ်းမှာမူရစေးဝါးနဲ့စိတ်ကြွဆေးကြားတွေတန်းနဲ့ချီပြီးဖမ်းဆီးနိုင်ခဲ့တာတွေလည်းရှိခဲ့ပြီးများသောအားဖြင့်တိုင်းနယ်ပြည်နယ်လိုက်မြန်မာနိုင်ငံမူရစေးဝါးတိုက်ဖြတ်ရေးရဲတပ်ဖွဲ့စုတွေကစီမံချက်ထားပြီးလှုပ်ဆောင်နေပါတယ်မြန်မာနိုင်ငံအပါအဝင်မဲခေါင်မြဝန်းတခြားနိုင်ငံလေးခုပူးပေါင်းပြီးမူရစေးဝါးတိုက်ဖြတ်ရေးလုပ်ငန်းတွေနဲ့တရင်အချက်လက်ပူးပေါင်းဆောင်ရွက်မှုတွေကိုလည်းလှုပ်ဆောင်မှုတွေရှိနေပါတယ်ရှင်
မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။သောတာရှင်များရှင်။စောင်းနှင်းနေဝေးတဲ့ဒီနှစ်တစ်ကူရာသီရောက်တဲ့အချိန်တိုင်းရာသီကိုခန်းစားရေးဖွဲ့ထားတဲ့တခြင်းတွေခရစ်စမတ်တဲ့တခြင်းတွေနဲ့တင်ဆက်ပေးနေပါတယ်။ဒါကြောင့်ဒီနေ့တော့ Celtic Woman အဖွဲ့တည်ဆို့ထားတဲ့ Join to the Walk ဆိုတဲ့တခြင်းလေးကိုတင်ဆက်ပေးခြင်းပါတယ်။နားဆင်ပါရှင်။ Join to the world the Lord is come.VOA ရဲ့သောတာရှင်နေနှစ်တကူကာလအခါသမယမှာအေးချမ်းပါစေကြောင့် VOA မိသားစုရဲ့ကိုစားစုမုံကောင်းတောင်းပေးပါရရှင်။ VOA မြန်မာပိုင်းရဲ့ဒုတိယပိုင်းတင်ဆက်ပေးမယ့်အစီအစဉ်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါရရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2016ခုနှစ်ဒီဇင်ဘာလ19ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှခရစ်စမတ်အထူးအစီအစဉ်နဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
စင်ကာပူကိုညီလိုက်မယ်ကျိုးစားမယ်ဆိုတဲ့ခါပြီးကျမကလည်းယုံကြည်ပါတယ်ထောက်ခံပါတယ်ဒါပေမဲ့
မဖြူဖြူဝင်းရဲ့ယုံကြည်ရာနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအယူအဆစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာစွန်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်လူငယ်တွေကိုအစိုးရကငွေကြေးနဲ့နှီးပညာပိုင်းဆိုင်ရာတွေအတိုင်းအတာတစ်ခုထိကူညီပံ့ပိုးပေးမယ်ဆိုရင်အမေရိကန်ပြည်ထောင်စုကဆီလီကွန်ဗေးလီလောက်မကြီးမားရင်တောင်မှနှီးပညာပိုင်းဆိုင်ရာမှာကမ္ဘာအဆင့်မီတဲ့နေရာတစ်ခုဖြစ်လာအောင်စူးစမ်းလှုပ်ဆောင်လို့ရတယ်လို့ပညာရေးဆိုင်ရာစွန်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်မတ်လှလာဝင်းကပြောဆိုလိုက်ပါတယ်ကျောင်းဆရာဆရာမတွေနိုင်ငံတကာအဆင့်မီပညာရေးစနစ်တွေကိုလေ့လာပြီးတော့ကျောင်းသားတွေကိုခေတ်နဲ့တပြေးညီသင်ကြားပို့ချနိုင်ရေးအတွက်အထောက်အကူပြုစေမယ့်နည်းပညာတစ်ခုကိုမြန်မာစွန်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်တဦးကအမေရိကန်နိုင်ငံကဆီလီကွန်ဗေးလီကနည်းပညာကုမ္ပဏီတွေနဲ့ပူးပေါင်းပြီးတော့တီထွင်ဆောင်ရွက်နေတာပါမတ်လလဝင်းကိုဆက်သွယ်မေးမြန်းထားတဲ့အပိုင်းနှစ်ကိုတော့ဒီသတင်းပတ်ရဲ့စီးပွားရေးခန်းနာမှာကိုဇော်ဝင်းလိုင်းတင်ဆက်ထားပါတယ်ရှင်
မလလဝင်တို့တီချွင်နေတဲ့ဒီဟွာလေးက virtual reality လေးကငွေကြေးအဖြစ်ဆိုရင်တစ်ခုကိုဘယ်လောက်လောက်များကြာမလဲခင်ဗျာဝယ်မယ်ဆို
ကျွန်တော် Samsung ပေါ့ brand သုံးမယ်ဆိုရင်တော့$90 $90 လောက်ကြာပါတယ်ဒါပေမဲ့တီယိုပီယာဝင်တဲ့ဟာတွေဝယ်မယ်ဆိုရင်တော့ကျွန်တော်တို့ခုဒီက manufacturer ပေါ့အကြောင်းနဲ့ PC ထုတ်လုပ်တဲ့လူတွေနဲ့စကားပြောကြည့်ရတစ်ခုကို20လောက်နဲ့ဝယ်လို့ရတယ်အဲ့တော့မြန်မာငွေ2000ကျွဲလောက်နဲ့ဝယ်လို့ရတဲ့ဟိုဟက်ဆက်မျိုးပေါ့နော်အခုကမြန်မာပြည်မှာက2016မေလထွက်တဲ့အဲစတန်ရဆိုရင် mobile penetration က 80% ရှိနေပြီဆိုတော့လူတိုင်းလက်ထဲမှာအဲ90ရာခိုင်နှုန်းလောက်လက်ထဲမှာဖုန်းရှိရတချို့လဲဖုန်းနှလုံးခိုင်တော့လေ90ရာခိုင်နှုန်းလောက်ကလက်ထဲမှာ smartphone ရှိနေပြီဆိုတော့ကျွန်တော်တို့ရင်းစရာကဒီ headset တော့မဟုတ်လေဒီမျက်မှန်လို့ခေါ်ရ virtual reality မျက်မှန်လေးပဲလိုတော့တာပါဟိုပထမတစ်ပိုင်းဖြစ်တဲ့ smartphone တွေကလက်ထဲရောက်နေပြီဆိုတော့
ဟုတ်ကဲ့နောက်တစ်ခုကဒီ product ကိုကောဗျာဒီဆရာဆရာမတွေ individual တွေကျောင်းတွေအပြင်ဒီအဖွဲ့အစည်းတွေ institution တွေပေါ့နော်သူတို့တွေကရောစိတ်ဝင်စားတာမျိုးရှိပါလားခင်ဗျာ
ရှိပါတယ်ကျွန်တော်ဂျန်ကုန်ကျန်တော့ဒီ UNESCO နဲ့စကားပြောဖြစ်ပါတယ် UNESCO ကလည်းသူတို့ရှိမှဆရာဆရာမတွေ teacher training တွေလုပ်ဖို့ရှိတယ်နောက်ပြီးတော့အခုလုပ်နေတဲ့လက်ရှိခုနောက်ပြောလို့ရလက်ရှိ solution ကလက်ရှိဆရာဆရာမ training တွေကကျွန်တော် theory မှာပဲရရက်သွားတယ်အစ်စ်တစ်တွေကကြောင်းလာ trend ကကြောင်းလာပြီးဆရာဆရာမတွေအဲ့ trend ကိုသူတို့ exposure မရအောင်တကယ်လည်းမရောက်ဘူးဆိုတော့တကယ်ကဟိုဆရာဆရာမတွေမှာတော်တော်လေးခက်ရှိပါတယ်ကျွန်တော်2 90လောက်ခေါင်းရိုးကျိုးလာတဲ့ခေါင်းရိုးဖြီးဖို့ဆိုတော့တော်တော်မလွယ်ဘူးမလွယ်တဲ့အခါမှာဒီကျွန်တော်တို့အပြင် exposure trip တွေပေးနိုင်ရင်ကောင်းတယ်ပေါ့နော်ဒီတိုင်းပြည်လုံးနေကြတော့အဆင်မပြေတော့တို့ကကျွန်တော် project ကိုကြည့်ပြီးတော့ကျွန်တော်တို့ train ထားတဲ့ virtual reality classroom တွေကြတော့တကယ် classroom တွေကိုရောက်သွားတယ်လို့ခံစားလို့ရတဲ့အခါမှာဆိုဆရာဆရာမ training အတွက်အရန်သုံးမှုဝင်တော့တို့သဘောကျရပြောပါတယ်တို့ဝယ်ချင်နေပါပြီဟုတ်
ဟုတ်ကဲ့ Silicon Valley ဆိုတာအမေရိကန်နိုင်ငံမှာအခြေစိုက်တဲ့ဒီဟိုကဘာပေါ့နော်ကဘာကိုဥဆောင်နေတဲ့နည်းပညာတွေကိုတီထွင်နေတဲ့ဒီစူးဦးတီထွင်လောက်ကိုင်နေတဲ့သူတွေအများစုရှိတဲ့နေရာဟိုကဘာကျော်နေရာတခုပေါ့နော်နည်းပညာတွေဘိုင်းမှာသူကဥဆောင်လမ်းပြဖြစ်နေတဲ့နေရာဒါပေမဲ့ Silicon Valley လိုပဲအိန္ဒိယမှာဆိုရင်ဥပမာကျွန်တော်တို့မြန်မာတွေလည်းအများကြီးသိနေကြတာပဲဘင်္ဂလားဟာဆိုလို့ရှိရင်ဒုတိယ Silicon Valley ဆိုပြီးတင်စားခေါ်ဝေါ်ကြတာရှိတယ်အဲ့လိုပဲအလားတူပဲဥပမာဆိုကြပါစို့ဒီ Silicon Valley လိုမျိုးလောက်ကြီးမကြီးမားတောင်မှအလားတူပေါ့နော်နည်းပညာပိုင်းနဲ့ဒီ startup တွေဘာတွေကိုကျွန်တော်တို့ဟိုဟာလမ်းကြောင်းပေးနိုင်မဲ့ Silicon Valley ဆန်းဆန်းပုံစံမျိုးတွေကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်ပေါ်လာနိုင်မလားတခြားနိုင်ငံတွေမှာရောအဲ့လိုမျိုးပုံစံနမူနာယူပြီးလောက်ကြတာတွေရောရှိလားဗျာ
ဟုတ်ကဲ့ရှိပါတယ်2010တုန်းကချီလီပေါ့နော်ချီလီဆိုတော့ကျွန်တော်တို့မြန်မာပြည်လိုပဲတွင်းထွက်ပစ္စည်းရောင်းစားတဲ့နိုင်ငံမှာသူတို့ကော်ပါရောင်းစားတယ်အဲ့တော့2010မှာချီလီကကက်ဘိနက်မင်းနစ္စတာတွေက Silicon Valley သူတို့လာပြီးလေ့လာတယ်လေ့လာပြီးတော့ American ရဲ့ secret sauce ပေါ့သူတို့ဘာကြောင့် America ဒီလောက်အောင်မြင်လဲဆိုတာသူတွေ့သွားတယ်အဲ့ဒါကဒီကမ္ဘာအနှံ့က ဟို brain တွေပေါ့ကဘာနှံ့ကအကောင့်အလုံးစုံအတော်ဆုံးဆိုရယ်သူတို့ဖိတ်ပြီးတော့ဒီ startup တွေထောင်ဖို့အတွက်အားပေးရယ်ဒီ entrepreneurship ပေါ့သူတို့ကျွန်လုပ်ငန်းတွေကိုရမ်းဟိုမြှောက်စားရယ်ချင်းမြှောက်ရယ်ပေါ့အဲ့ဒါကိုသူတွေ့သွားတဲ့အခါမှာဒီ chili ကဝင်ကြီးတွေက chili ကိုပြန်ပြီး2010ကနေသူတို့စတယ် chili startup ဆိုပြီးတော့လုပ်ခဲ့တယ်အခု2016မှာတော့ chili က chili convelli ဆိုပြီးတော့ဖြစ်လာတယ်အဲ့တော့ဒီ PPD ကချက်ချင်းတော့ overnight ကြောင်းသွားတာမဟုတ်ဘူး6နှစ်လောက်အချိန်ယူရဲ6နှစ်လောက်အချိန်ယူရဲကြားထဲမှာလဲ chili ကအစိုးရပိုင်းဆိုင်ရာတွေကကျွန်တော်တို့ဒီမော်ရယ်ကျောင်းမှာဆိုရင် MIT တို့ Harvard တို့ Stanford တို့က graduate တွေဆိုရင်တို့ကဒီကျောင်းတွေမှမဟုတ်ဘောနော်တခြားအလုပ်မျိုးနည်းကြီးကျောင်းတွေကကျောင်းသား graduate တွေဆိုရင်တို့ကဟိုဒေါ်လာ4000လောက်ပေးပြီးတော့ဟိုလှမ်းပြီးတော့လှမ်းခေါ်တယ်တို့ရှိမှ startup လုပ်မယ်ဆိုရင်ထောက်ပံ့ပေးကြတယ်အများကြီးအဲ့တော့ဟိုကျွန်တော်တို့လိုမျိုး Harvard graduate တွေ MIT graduate Stanford graduate တွေကဟို startup တွေလုပ်ချင်ပြီဆိုအမေရိကမှာလုပ်မလား Chile မှာလုပ်မလားဆိုပြီးတော့စဉ်းစားလာကြတယ်အဲ့တော့ကျွန်တော်မြန်မာပြည်မှာလည်းခုလိုမျိုးဟိုဒီလောက်ကျွန်တော်တို့အထောက်ပံ့မပေးနိုင်အောင်မှလက်ရှိရှိနေတဲ့ဒီ entrepreneur လေးပေါ့နော်လူငယ်လေး startup လေးတွေကိုအထောက်ပံ့ပေးနိုင်မယ်ဆိုရင်ကျွန်တော်တို့2025လောက်မှာမြန်မာပြည်လဲမြန်လဲကွန်ဗယ်လီပဲဖြစ်လာနိုင်ပါတယ်လို့ဟုတ်
ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုက Silicon Valley လို့ကျွန်တော်တို့ပြောကြရင် Silicon Valley ရအကြီးကြီးကိုလူတွေကလည်းထောင်ပေါင်းချီပြီးတော့အမှမျိုးစုံသူကန္နာနဲ့သူလုတ်ကင်နေကြတော့ဒီထက်မှလည်းကျွန်တော်တို့ကြားဖို့တော့ဆိုမြန်မာတွေအများကြီးရှိတယ်ပေါ့နော်ဆိုတော့မြန်မာတွေထဲမှာကောဗျအခုမလလဝင်းတို့လိုမျိုးဒီအောင်ပေါ့နော်ကို idea လေးတွေကို idea လေးနဲ့ကိုနည်းပညာတွေနဲ့ဒီ product တွေဟိုလုပ်နေကြတဲ့စူးဦးတင်ထွင်းလုပ်ငန်းရှင်တွေရှိနေပြီလားခင်ဗျ
ဟုတ်ကဲ့ရှိပါတယ်ကျွန်တော်လည်းနှစ်ယောက်သုံးယောက်တွေ့ဘူးပါတယ်ကျွန်တော်အမျိုးသမီးတွေမှာတော့ကျွန်တော်ပထမဆုံးလို့ထင်ပါတယ်ကျွန်တော်တခြားမတွေ့ဘူးဒါပေမဲ့မြန်မာပြည်ကနေလာပြီးတော့ဒီမှာ software နဲ့ပတ်သက်တဲ့ engineering နဲ့ပတ်သက်ပြီးတော့လာလုပ်နေတဲ့မြန်မာလူငယ်လေးရှိပါတယ်ဟုတ်
သူတို့တွေကဆိုကြပါစို့ဥပမာဆိုလို့ရှိရင်အရင်တုန်းကတော့ဟုတ်တာပေါ့နော်မြန်မာနိုင်ငံမှာလုပ်ပိုင်ခွင့်မရှိဘူးအင်တာအထူးသဖြင့်ဒီဟိုဒီ Silicon Valley လိုမျိုးလုပ်ငန်းတွေကိုလုပ်နိုင်ဖို့တော့ကအင်တာနက်နည်းပညာအမတန်မြန်ဆန်မှုလိုတယ်လေဟိုမြန်ဆန်မှုလိုတယ်ဆိုတော့နည်းပညာပိုင်းကဆန်ရချိုးရင်းချက်တွေရှိတဲ့အပြင်ဟိုအစိုးရကလည်းခွင့်မပြုဘူးပိတ်ပင်တားဆီးတာတွေရှိတယ်ဆိုတော့လူတွေကမြန်မာဖြစ်ပေမဲ့လို့နိုင်ငံခြားသားဆိုတော့ဝေရောပေါ့နော်မြန်မာအချင်းချင်းတောင်မှမြန်မာနိုင်ငံမှာသွားလို့ဖို့စိတ်ဝင်စားကြဘူးဒါပေမဲ့အခုကနည်းနည်းပြောင်းလဲမှုတွေရှိလာပြီးအစိုးရဘက်ကလည်းနည်းပညာပိုင်းဆိုင်ရာအတိုင်းအတာတစ်ခုဒီစောစောမလလဝင်ပြောသလိုချီလီဥပမာလိုပေါ့နော်အတိုင်းအတာတစ်ခုဒီအထောက်ပံ့နေပေးနိုင်မယ်အကူအညီပေးနိုင်မယ်ဆိုရင်ဒီမှာရှိနေကြတဲ့ Silicon Valley မှာရှိနေကြတဲ့မြန်မာလူငယ်တွေရောစိတ်ဝင်စားလာပြီးတော့မြန်မာနိုင်ငံမှာပြန်လုပ်မယ်တပွားမြန်မာ Silicon Valley လိုမျိုးပေါ့နော်နာမည်ကတော့ကြိုက်သလိုတစ်ခုဖြစ်လာမှာပေါ့အဲ့လိုမျိုးဖြစ်လာနိုင်ခြေရှိနိုင်မလား
ဟုတ်ကဲ့ဖြစ်နိုင်ပါတယ်တခုအရေးကြီးရပါတော့เนาะကျွန်တော်တို့ဒီအစိုးရကကျွန်တော်ငွေကြေးထောက်ပံ့ပေးရုံနဲ့မကောက်ပါဘူးနောက်တစ်ခုဒီ startup ဟို culture တခုကောင်းမွန်ဖြစ်လာဖို့ကြတော့ the mandatory လို့ပါတယ်ရှေ့ကနေဥဆောင်ပေးမယ်ရှိနေဖြည့်ပေးနိုင်မယ် mandatory လို့ပါတယ်အဲ့ဒါတွေကြတော့ကျွန်တော်မြန်မာပြည်မှာအခုမရှိသေးဘူးညာကျွန်တော်လည်းအခုလှုပ်ချင်တာမြန်မာပြည်ပညာရေးအတွက်ပဲအဓိကလှုပ်ချင်တာဒါပေမဲ့လည်းလိုအပ်တာက technology ကဒီမှာပဲရှိတော့ဒီလိုပြင်လာရတယ်နောက်တစ်ခုကဒီမှာက network တွေရှိတယ်ပေါ့နော်ဒီလိုမျိုးဟိုတခုခု startup တွေခက်ခဲရှိရာတို့နောက်ဟိုဟာနဲ့ပတ်သက်လို့လေ law နဲ့ပတ်သက်လို့ဟာဒီဘက်ကခိုင်မာခိုင်ခိုင်မာမာရှိရောပိတ်လိုက်ဖွင့်လိုက်မဟုတ်ဘူးတကယ်ဒီကခိုင်မာရှိရဲ့ rule of law တွေကကျွန်တော်တို့ startup တွေအတွက်အများကြီးယက်တီပေးနိုင်တဲ့ဟာတို့ပါအဲ့လိုမျိုးဆိုတော့ဒီဘက်ကိုပဲရောက်လာနေပြီခင်ဗျာအဲ့တော့အစိုးရဘက်ကလည်းကျွန်တော်တို့ဟိုကူညီပေးနိုင်တဲ့ incentive တွေပေးနိုင်တယ်နောက်တစ်ခုကဒီဟိုတခြားmentor တွေကလည်း regional player တွေနဲ့ချိတ်ဆက်ပြီးတော့ဗောနော်ကျွန်တော်တို့မြန်မာပြည်မှာအကုန်လုံး mentor တွေမရှိဘူးဆိုရင်တော့မာဒီ Southeast Asia လောက်မှာအာ China လောက်ယူရီးယားလောက်ဒီမလေးရှားလောက်စင်ကာပူလောက်က mentor တွေနဲ့ချိတ်ဆက်ပေးနိုင်မယ်ဆိုရင်တော့မြန်မာပြည်ဘက်ကိုပြန်လာမှာပါကျွန်တော်တို့အကုန်လုံးလည်းပြန်လာကြင်ကြတာပဲဟုတ်ဒီမနေ့ကဆိုလဲကျွန်တော်အမေစု Harvard ကိုလာတော့တယ်ចောင်းသားတွေနဲ့လည်းဆက်ဖိတ်တယ်ចောင်းသားတွေကလည်းပြန်လာကြတယ်ဗောနော်အဲ့တော့ကျွန်တော်တို့ငွေကြေးအပိုင်းရောနောက်တစ်ခုကဒီ network ပေါ့ဒီ regional player တွေနဲ့ချိတ်ဆက်ပြီးတော့ဘုကိစားလဲလို့ပါလိမ့်မယ်ဟုတ်
ဟုတ်ကဲ့အများများဖြစ်နိုင်ပါစေလို့ဆုတောင်းတာပေါ့ဗျာ
ဟုတ်ကဲ့ကျွန်တော်လည်းဆုတောင်းပါတယ်ရှင်ပါ
ကိုယ်စားဝင်လိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မဆုမျက်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါရှင် Nintendo ကုမ္ပဏီကြီးရဲ့အအောင်မြင်ဆုံးဂိမ်းတစ်ခုဖြစ်တဲ့ Mario Game ကို iOS 32နဲ့ကစားနိုင်မှု Super Mario Run Game အဖြစ်နဲ့
ထုတ်လိုက်ပါပြီ Apple App Store မှာအခမဲ့ရယူနိုင်ပေမဲ့ဂိမ်းထဲမှာပါတာတွေအကုန်လုံးကိုအပြည့်အဝကစားနိုင်မှုဆိုရင်တော့$10ပေးရမှာဖြစ်ပါတယ်ဒါပေမဲ့ Mario Game Lock မှာထိတ်တန့်ရောက်အောင်မြင်မဲ့ဂိမ်းဖြစ်မယ်လို့ခန့်မှန်းနေတဲ့အကြောင်းမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်
ဘာစမြန်ဝင်မာရီယိုဂိမ်းကစားနေရလားဗ
ျဟုတ်ပါကိုသားညုံကြီးဒီဇင်ဘာ15ရက်နေ့တုန်းကမှထွက်တဲ့ Super Mario Run လေ iPhone တွေအတွက် Mario Game ထွက်မယ်လို့ Apple ကုမ္ပဏီက September လတုန်းကအမည်ပေးထားတဲ့ဟာဒီဂိမ်းကစားရဖို့စောင့်နေတာရှင
်အရင်ကတော့ဂိမ်းတွေမကစားဘူးဆိုထူးထူးခြားခြားပါလားမာစမြန်မောင
်ပုံမှန်ဆိုရင်တော့ကစားလို့မရှိဘူးရှင်အခုဟာ Mario Game ဟုတ်လေ Super Mario ဆိုတာကျွန်တော်တို့ငငယ်တွေကဆွဲဆွဲလန်းလန်းကစားခဲ့ကြဘူးတဲ့ဂိမ်းမဟုတ်လား1980လောက်ထဲကအခုအထိအအောင်မြင်ဆုံးဂိမ်းတစ်ခုဆိုရင်လည်းမမှားဘူးအခုတော့လက်ကင်ဖုန်းပေါ်မှာကစားနိုင်တယ်လို့ဆိုလို့ကစားကြည့်နေတာပါကိုသားညုံရ
ဘယ်လိုနေလဲဗျဒီ Super Mario ဂိမ်းမထွက်ခင်ကလေးကတော်တော်လေးအပြောများအရေးများခဲ့တဲ့ဂိမ်းပဲဗျ Apple ကုမ္ပဏီကဆိုရင်သူ့ရဲ့ iPhone iPad တွေနဲ့ကစားလို့ရမယ်ပထမဆုံး Nintendo Game ဆိုပြီးတော့ကြော်ညာခဲ့ရတာမောပဲမဟုတ်လား
ကျွန်တော်ကတော့ TV Game အနေနဲ့ပထမဆုံးစကစားပူးခဲ့တာနောက်ပိုင်းမှာဒီ Nintendo က handheld လက်ကင် game set လေးတွေနဲ့ထုတ်တော့မကစားပြတ်တော့ပါဘူးအခုကျမှဒီဖုန်းပေါ်မှာပြန်ကစားကြည့်တာတော့တိတ်ပြီးတော့အထာမကြသေးဘူးရှင်တခုတော့ရှိတာပေါ့ကျွန်တော်က game ကစားရတယ်ဆိုတာချက်ကိုအခု blogger အစီအစဉ်အတွက်စမ်းသပ်ကစားကြည့်တာမျိုးဆိုတော့ဒီတကယ်ကို game ကစားရတဲ့သူတွေနဲ့တော့အမြင်ကွဲနိုင်ပါတယ်သူက Super Mario Run ဆိုတဲ့အတိုင်းပဲဒီ engine အနီးအုတ်ထုတ်အနီးဝတ်ထားတဲ့ Mario က game ထဲမှာသူ့အလိုလိုတစ်ချိန်လုံးပြေးနေတယ်game ထဲမှာခုံတက်ခုံဆင်းလုံနိုင်ဖို့ဆိုလို့ရှိရင် phone screen ကိုလက်နဲ့တိုးတိုးပြီးတော့လုပ်ရတယ်။တခြား Mario game တွေလိုပဲဒီရွှေတင်းကားတွေစု၊မိုရီစာ၊အန်နီယယ်တွေထောင်ချောက်တွေကိုရှောင်ပေါ့။တခုထူးတာကတော့ဒီ game ကိုကလက်တစ်ဖက်ထဲနဲ့ကစားလို့ရအောင်လို့ Nintendo နဲ့ Apple တို့ကထွင်ထားတယ်ရှင်။နောက် phone ကို downlight ကင်ထားပြီးတော့ပဲကစားရတယ်။ phone ကိုလက်တစ်ဖက်ထဲနဲ့ကင်ပြီးတော့မှ game ကစားလို့ရအောင်လို့တဲ့ Nintendo ကုမ္ပဏီကပြောတယ်လေ။
အခုဆိုလို့ရှိရင်2016ထဲမှာ Nintendo Mobile Game တွေအောင်မြင်တယ်ပြောရမှာပေါ့ဗျပထမဆုံးက Pokemon Go အခုတခါလဲ Super Mario Run ဆိုတော့
ဟုတ်တယ်ရှင် Pokemon က Nintendo ရဲ့မူလ game ဆိုပေမဲ့ Pokemon Go Mobile Game ကြတော့ Niantic ကုမ္ပဏီကထွင်တာလေအဲ့ဒီ game ကရတဲ့အကျိုးအမြတ်ကိုတစိမ့်တစ်ပိုင်းမဲ့သူတို့ခံစားရတာပါဒါပေမဲ့အဲ့တုန်းကလည်းစားထွက်တုန်းကဆိုရင်ထိတ်တန့်သတင်းတွေထဲမှာပါရတဲ့အထိပဲဟိုးလေးတကြော်ကြော်ပဲရှင်မြန်မာနိုင်ငံမှာလည်းကစားကြတဲ့သူတွေမနည်းဘူးမလားiOS တွေအတွက်ရော Android တွေအတွက်ပါအယောင်ရဆုံး app စရင်ဝင်ခဲ့ကြရတယ်လေအခု Pokemon game ရောကနည်းနည်းလေးညင်သွားချိန်ကြတော့ Super Mario Run ကထွက်လာတယ်ဒီဇင်ဘာ15ရက်နေ့တုန်းကဒီနိုင်ငံပေါင်း150မှာ Super Mario Run app တွေကိုတနေ့တည်းမှာထုတ်လိုက်တာလေ
လောလောဆယ်က iOS အတွက်ပဲမဟုတ်လားဗျ Android ဖုန်းတွေအတွက်လောလောဆယ်မထွက်သေးလို့မကြည်မနက်ဖြစ်နေကြတာတွေလည်းဖားပါရဲဗျဒါနဲ့ game app က $10 တော့မှပေးရတယ်ဆို
Super Mario Run game app ကို Apple App Store မှာဒီအခမဲ့ download လုပ်ယူလို့ရပါတယ်။ဒါပေမဲ့ game ထဲမှာပါတာတွေအားလုံးကိုအပြည့်အဝကစားနိုင်ဖို့ဆိုလို့ရှင်တော့$10ပေးရပါမယ်။ Nintendo Company အတွက်ကဒီသူတို့ကိုယ်ပိုင် Mario game ကိုသူတို့ထွင်တာမဟုတ်တဲ့ဆက်နဲ့ကစားနိုင်ဖို့ထုတ်တာဒါပထမဆုံးအကြိမ်ပဲလေ။ဒါကြောင့် Apple Company နဲ့ပေါင်းပြီးထုတ်တာဖြစ်တယ်လို့ Mario game ကိုထွင်တဲ့ Shigeru Miyamoto ကပြောပါတယ်။အဓိကကတော့ဒီသူတို့ဖြစ်စေခြင်းတဲ့အတိုင်း game ကိုဖန်တီးတဲ့နေရာမှာနည်းပညာပိုင်းလိုအပ်ချက်တွေလိုက်မြင်အောင်ထွင်နိုင်မဲ့ Apple နဲ့တွဲလုပ်တာဖြစ်တယ်လို့ပြောပါရယ
် Super Mario Run game ကအင်တာနက်ချိတ်ဆက်ထားတဲ့ iPhone iPad တွေပေါ်မှာပဲကစားလို့ရတာကတကယ်အားနည်းချက်ကြီးဖြစ်တယ်လို့ game ကြောင်ရေးကြတဲ့ဆောင်းမတော်များများကထောက်ပြကြပါရယ် Shigeru Miyamoto ကတော့ဖုန်းထဲမှာသွင်းပြီးတော့ကစားရတဲ့ game လုံခြုံရေးအတွက်ဖြစ်တယ်လို့ပြောပါရယ် game app ကိုနိုင်ငံပေါင်း150မှာ download လုပ်ပြီးတော့ကစားလို့ရအောင်ထုတ်ထားတယ်ဆိုတော့နိုင်ငံတစ်ခုနဲ့တစ်ခုမှာအင်တာနက်ကုန်ရဲ့ network တွေရဲ့လုံခြုံရေးတွေကမတူပါဘူးတဲ့။ဒါကြောင့်မလို့ဂိမ်းကစားကြသူတွေလုံခြုံရေးကိုစိတ်ပူစရာမလိုဘဲနဲ့စိတ်ချလက်ချကစားနိုင်ကြအောင်လို့ offline မဟုတ်ဘဲနဲ့ online game ဖြစ်အောင်လုပ်ထားတာလို့သူကရှင်းပြပါတယ
်။ iOS set တွေနဲ့ကစားလို့ရအောင်လုပ်ထားတဲ့ Super Mario Run game ကိုအောင်မြင်ဖို့ Apple ကုမ္ပဏီကလည်းတော်တော်လေးကိုမျှော်လင့်ထားတယ်ရှင်။ Record Online နည်းပညာသတင်း website ရဲ့သတင်းတစ်ခုမှာတော့ Super Mario Run game ကို $10နဲ့ရောင်းရတိုင်းမှာ Apple ကုမ္ပဏီက $3ရပါတယ်တဲ့။နောက်အခုအချိန်က Christmas နဲ့ New Year လက်ဆောင်တွေပေးကြလေရှိတဲ့အချိန်မျိုးဆိုတော့ Super Mario Run game ကြောင့်မလို့ဒီ iPhone iPad တွေအယောင်တက်လေသူတို့အတွက်အမျက်ရလေဖြစ်တယ်လေအဲဒါကြောင့်လဲဒီ game ကို Apple ကတော်တော်လေးအောင်မြင်စေချင်တာဖြစ်တယ်လို့ရေးထားပါတယ
် Super Mario game က1980ပြည့်နှစ်ပိုင်းတွေကစထွက်ခဲ့တာနှကမ်းမွေးတကားကားနဲ့အဝတ်စားနီယောင်ဝတ် M ဆိုတဲ့အမှတ်တံဆိပ်အုတ်ထုပ်နီယောင်စောင်းထားတဲ့ရုပ်ကိုတွေ့တာနဲ့ဒါက Mario game တွေကဇက်ကောင်ဆိုတာတော်များများကသိကြတယ်မဟုတ်လားဗျ လူကြီးလူငယ်သိကြတဲ့ဂိမ်းမျိုးဆိုတော့အတော်လေးအောင်မြင်မယ်လို့ခံမှန်းမှုတွေများတယ်မဆုမြတ်မွန်ရဲ့ Super Mario Ram က Nintendo ကုမ္ပဏီအတွက်တင်မကပါနဲ့ Mobile Game လောကအတွက်လည်းကြီးမားတဲ့အောင်မြင်မှုတစ်ခုဖြစ်လိမ့်မယ်လို့တော့မှ Forbes မဂ္ဂဇင်းကြီးရဲ့ဆောင်းပါးထဲမှာရေးထားပါတယ်
တချို့ကလည်း game log ကမှသမိုင်းတွင်ပဲ game လို့တောင်ပြောနေကြတယ်ရှင်။ရှေ့လျှောက်မှာ mobile game လုပ်ငန်းကပိုပြီးတော့မှတိုးတက်ကြီးကျယ်လာမှာကတော့သိကြတဲ့ကိုသားညုံကြီး။ဘာလို့လဲဆိုတော့ Nintendo လိုပဲဒီ game log မှာထိတ်တန့်ရောက်တဲ့ Sony ကုမ္ပဏီက2018ခုနှစ်ထဲမှာ smartphone တွေပေါ်မှာကစားနိုင်မဲ့ game 6မျိုးအထိထုတ်ဖို့ရှိတယ်လို့ Super Mario Run မထွက်ခင်ရက်ပိုင်းကပဲအသိပေးကြေညာခဲ့တယ်လေ။PlayStation game set တွေနဲ့အောင်မြင်ခဲ့တဲ့ game တွေကိုလက်ကင်ဖုန်းတွေပေါ်မှာပြန်ကစားနိုင်ဖို့ထွက်မှာဖြစ်တယ်လို့ Sony ကပြောပါတယ်။တေချာရာကတော့ဒီတစ်ချိန်ကအောင်မြင်ခဲ့တဲ့ game တွေကို smartphone တွေပေါ်မှာကစားနိုင်အောင်လို့စမ်းသစ်တီထွင်တာကတိတ်ကိုအောင်မြင်နေဆိုတာ Pokemon Go မှာတွေ့ခဲ့ရတယ်။အခုလဲ Super Mario Run game နဲ့စတွေ့နေရပြီဆိုတော့ရှိနေတဲ့အခွင့်အရေးကို game ထွင်တဲ့လုပ်ငန်းကြီးတွေဘက်ကလက်လွတ်ခံမှာမဟုတ်ဘူးဆိုတာကတော့သက်သေပြနေပါတယ်ရှင်။
မဆုမြတ်မော်အစီအစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ Christmas အထူးအစီအစဉ်တစ်ခုကိုတင်ဆက်ပေးကြပါမယ်။ Christmas ရာသီမရောက်ခင်ကတည်းကအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်းကကလေးငယ်တွေဟာ Santa Claus ဘိုးဘိုးကြီးစီကိုစာရေးပြီးတော့သူတို့လိုချင်တဲ့လက်ဆောင်တွေကိုစာရေးပြီးတောင်းကြပါတယ်။ကမ္ဘာတဝန်းကို Christmas တစ်ပင်အတူတင်ပို့နေတဲ့တရုတ်နိုင်ငံကတစ်ပင်အတူလုပ်တဲ့ကုမ္ပဏီဝန်ထမ်းတွေအတွက်တော့ဒီရာသီဟာအလုံးအများဆုံးရာသီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အရှိတ်ချမ်းမှာတော့ရာသီဥတုသိပ်အေးတဲ့ Christmas ကာလဖြစ်တာမို့လို့ပရဟိတအသင်းတွေကအိုးမဲ့အိမ်မဲ့နေထိုင်သူတွေအတွက်အနွေးတွေအလှခံနေပါတယ်။ဒီလိုမျိုး Christmas အကြိုနိုင်ငံတကာသတင်းတွေကိုကိုသိန်းထိုင်ဦးစီစဉ်တင်ပြထားတာနားဆင်ပါရှင်
။ Santa baby camping contributions under the tree
နယူးဇီလန်နိုင်ငံပါလီမန်ကထွက်လာတဲ့ Christmas သချင်းသံမှာများသောအားဖြင့်လွတ်တော်ရေးရနိုင်ငံရေးကိစ္စငြိမ်းခုန်ဆွေးနွေးကြအခြေတင်ပြောဆိုကြတဲ့နေရာဆိုပေမဲ့လည်းပြီးခဲ့တဲ့ဗုဒ္ဓနေ့ဒီနေ့အတွက်လွတ်တော်မရနာခင်မှာ Moral Party ပူတွဲကောင်းဆောင် Aurora Flavene နဲ့ဂျူသီပါလီမန်အမတ်တူဖြစ်တဲ့ Marama Fox တို့ကကျန်တဲ့လွတ်တော်အမတ်တွေကိုခရစ်စမတ်သချင်းတီးဆိုးပြီးနှုတ်ဆက်ခဲ့ကြပါလို့
Think of all the joy they've missed
သချင်းစာသားတွေကတော့ Santa Baby Christmas ဆိုတဲ့သချင်းကို Moral Party အကြောင်းနဲ့နိုင်ငံရေးအကြောင်းတွေဟာသနှောပြီးစာသားတွေထည့်ပြီးတီးဆိုးခဲ့ကြတာပါနယူးဇီလန်ပါလီမန်ကိုဒီဇင်ဘာလလယ်ကတည်းကရန်နာပြီး၈နှစ်ဖေဖော်ဝါရီလ9ရက်နေ့မှာမှလုပ်ငန်းတွေပြန်ပြီးစတင်မှာဖြစ်ပါတယ
်။ Hobson's pledge will believe in us too. Santa baby forgot to mention one little thing. A ring.
Christmas ရာသီရောက်တာနဲ့ပဲရုံးတွေအိမ်တွေမှာ Christmas တစ်ပင်တွေနဲ့အလှဆင်လေးရှိပါတယ်။အနောက်နိုင်ငံတွေမှာထိရှိပင်တွေခုတ်ပြီးတော့ Christmas တစ်ပင်အလှဆင်ကြပြီးမဲ့အတော်များများကတစ်ပင်အတူတွေကိုသာတုံးကြတာပါ။ကမ္ဘာတဝန်းအသုံးပြုနေတဲ့ Christmas တစ်ပင်အတူတွေရဲ့60ရာခိုင်နှုန်းလောက်ကိုတရုတ်နိုင်ငံ Zhejiang ပြည်နယ်က Yiwu Company ကထုတ်လုပ်ပါတယ်။ဒီရာသီမှာအလုပ်သိပ်များတဲ့အတွက် Santa ရဲ့တကယ့်အလုပ်ရုံစစ်လို့တောင်မှကုမ္ပဏီကိုတင်စားပြောဆိုနေကြပါတယ်။ဒီအလုပ်ရုံတွေကထွက်တဲ့ Christmas တစ်ပင်တွေရဲ့80ရာခိုင်နှုန်းကိုပြည်ပကိုပို့ပေးပြီးမဲ့လည်းပြည်ရင်းဝယ်လိုအားကလည်းဒီနှစ်ပိုင်းတွေအတွင်းများလာတာကြောင့်နောက်ဆုံး2လထုတ်ကုန်တွေကိုပြည်တွင်းဈေးကွက်အတွက်ထားရတယ်လို့စက်ရုံတာဝန်ခံသူဖြစ်တဲ့ခွီဇွန်မင်းကပြောပါတယ်။ရုရှားနိုင်ငံရဲ့စီးပွားရေးအခြေအနေကြောင့်ခရစ်စမတ်သစ်ပင်အတူနဲ့အလှပြင်ပစ္စည်းအမှားချဆင်းတော့ပြီမဲ့လည်းအမေရိကန်မြောက်ပိုင်းနဲ့တောင်ပိုင်းတွေကဈေးကွက်တွေမှာဝယ်လိုအားခိုင်မာရှိတယ်လို့ဆိုပါတယ်။တရုတ်ရန်ငွေဈေးချဆင်းတော့တဲ့အတွက်လည်းအမေရိကန်ပြည်ထောင်စုဘက်ကမှားတဲ့သူပိုများလာခဲ့တယ်လို့ပြောပါတယ်။ယူကော်မတီစက်ရုံလုပ်သားတွေဟာဒီနှစ်ကို10လလှုပ်လှုပ်ကြပြီးတလောက်ရွန်ငွေ 3,000 နဲ့ 4,000 ကြာဒေါ်လာနဲ့ဆို400ကျော်ကနေ600နီးပါးလက်ကရကြပါလေ။ဒါပေမဲ့လည်းခရစ်စမတ်တစ်ပင်အိမ်မှာထားဖို့တော့စိတ်ကူးမရှိသလိုတစ်ခါမှလည်းမဝယ်ဘူးတဲ့အကြောင်းအလုပ်သမားတယောက်ကပြောပါလေ။ခရစ်စမတ်နေ့တကူအားလိုက်ရဲ့စိတ်ခံစားချက်တွေကိုဖော်ပြတဲ့အနေနဲ့ဂျပန်နိုင်ငံကဆာအူပြည်ထောင်မှန်တန်ရှင်းအလုပ်သမားနှူးကတော့တရုတ်ရာသီကွင်တွေကတိရစ္ဆာန်တွေပုံစံဝေစားတချို့ကိုဝတ်ပြီးအလုပ်လုပ်ခဲ့ကြပါလေ။နှစ်သက်ကူးနေမတိုင်ခင်မှာအကျိုးဆင်နွှဲတဲ့သဘောနဲ့ Hotel Romigan Hotel မှာဆင်လာမပြတ်လှုပ်လေရှိတဲ့ delay တခုလည်းဖြစ်ပါလေ။စန္ဒရာဒီကွင်ရဒီနှစ်ကမြောက်နေဖြစ်ပြီးရှင်းနှစ်ကတော့ကျက်ဖာနေပါ။ဒါကြောင့် Hotel စာဦးပြတင်းမှန်တွေကိုတန်ရှင်းနေတဲ့သူနှစ်ယောက်ကကျက်ဖာနေမြောက်တယ်လို့ဝေပြီးတန်ရှင်းရေးလုပ်ရင်းလူတွေရဲ့အားလည်းရဲ့အပျော်တွေကိုနှုတ်ထလာစီအောင်လို့ဆိုပေးခဲ့ပါလေ။စစ်ပွဲနဲ့ဗီဒီယိုကားတွေမှာကြာခဏဂျုံရလေးရှိတဲ့ Palestine နယ်မြေမှာလည်း ူတွေကခရစ်စမတ်ဘွဲတော်ဆင်နွှဲကိုဆင်သင်ဖြစ်နေပါပြီ။လက်နဲ့လှုပ်တဲ့လှဆင်ပစ္စည်းတွေစတင်ရောင်းချနေပါတယ်။နှစ်စဉ်မီထွန်းဘွဲတော်ဓမ္မဒေတီဆိုတဲ့ဘွဲတွေနဲ့ချစ်တဲ့ဘွဲတွေကျင်းပလို့ရှိပါတယ်။ခရစ်စမတ်ရာသီကအမေရိကန်ပြည်သူရှေ့ဘက်ခြမ်းဒေသတွေမှာအထူးအေးတဲ့အချိန်ဖြစ်ပါတယ်။ခြေကမအိုအေးခဲနေတဲ့ရာသီဥတုကြားအိုးမဲ့အိမ်မဲ့ခြေသလုံးအိမ်တိုင်းသွားလာနေတဲ့သူတွေဒုက္ခရောက်မှာဆိုတာကြောင့်ခရစ်စမတ်ရာသီအနှွေးတဲ့အင်းကြီးတွေလူခန်းနေတဲ့ပရဟိတအဖွဲ့တွေလည်းရှိပါတယ်။အမေရိကန်ပြည်သူနယူးယောက်မြို့နယူးယောက်ကဲအားဆိုတဲ့ပရဟိတအဖွဲ့ကြီးကတော့ဒီနေ့အတွက်ကိုအင်းကြီးတသိန်း2500အလူလက်ခံရရှိထားပြီလို့ပြောပါတယ်။ပုံလီကလူရှင်တွေလူမှုရေးလုပ်ငန်းတွေနဲ့ကျောင်းတွေကလူဒန်းတာဖြစ်ပါတယ်။တချို့ကိုအင်းကြီးမလူနိုင်တဲ့သူတွေအနေနဲ့လည်းအနှွေးတဲ့အစားဒေါ်လာ20ပေးလူနိုင်ပါတယ်။နှစ်စဉ်ဒီလိုလူခံခဲ့တာဒီနေ့နဲ့ဆိုရင် 28 နှစ်ရှိပါပြီ။အမေရိကန်ပြည်တော်စုနယူးယောက်ပြည်နယ်ထဲမှာအိုးမဲ့အိမ်မဲ့နေထိုင်တဲ့သူထောင်ထဲချီရှိပြီးနယူးယောက်မြို့အိုးမဲ့အိမ်မဲ့စောချောက်ရီအဖွဲ့ရဲ့စစ်တမ်းအရအစိုးရနဲ့အသင်းအဖွဲ့တွေကပေးထားတဲ့ယာယီနားခိုနိုင်တဲ့နေရာတွေမှာအိတ်တဲ့သူခြေသလုံးအိမ်တိုင်း6000လောက်ရှိပြီးတခြားထောင်ချီနေတဲ့သူတွေလည်းလမ်းဘေးမှာဖြစ်သလိုအိမ်နေကြတယ်လို့ပြောပါတယ်ခရစ်စမတ်ဆိုရင်မိဂိုခေါင်းတိုင်တွေကနေဟိုဘိုးဆန်တာကလော့အိမ်ထဲကိုရောက်လာပြီးလက်ဆောင်တွေပေးလို့ရှိတယ်လို့ကလေးငယ်တွေကယုံကြည်ထားကြပါတယ်နှစ်စဉ်ဒီချိန်မှာကဘာတဝမ်းကကလေးငယ်တွေကဖင်လန်နိုင်ငံမှာရှိတဲ့ဖိုးဖိုးဆန်တာကလော့စီကိုစာရေးပြီးသူတို့လိုချင်တဲ့လက်ဆောင်တွေတောင်းလို့ရှိပါတယ်။ဒီစာတွေကိုလက်ခံတဲ့ဖင်လန်နိုင်ငံမြောက်ပိုင်းနော်ဝေးဆီဒင်ရုရှားနဲ့ကြားလက်ပန်ကခရစ်စမတ်ဖိုးဖိုးကြီးကလည်းနှစ်စဉ်ဒီတိုင်းလိုပဲစာတွေဖတ်ပြီးလက်ဆောင်တွေနဲ့ခီးလဲကိုပြင်ဆင်နေပါတယ်။မနေ့7နာရီအထိနေအောင်မမြင်ရတဲ့အေးခဲနေတဲ့လက်ပန်ဒေသကစာတိုက်မှာနိုင်ငံပေါင်းနေရာကလေးငယ်တွေရဲ့စာဒီနေ့အတွက်အဆောင်5သိန်းလောက်လက်ခံရရှိထားပါတယ်။ကလင်းငယ်ရီကသဘောအားဖြင့်လိမ္မာကျသူတွေဖြစ်တဲ့သူတို့မလိမ္မာခဲ့ရင်အကြောင်းတစ်ခုခုတော့ရှိကိုရှိရမယ်လို့ဆန္ဒကလော့ဖိုးဖိုးကြီးကပြောပါတယ်ကလင်းငယ်ရီပုတ်ပေးတဲ့စာတွေထဲမှာသူတို့လိုချင်တဲ့လက်ဆောင်တွေအကြောင်းတွေမဟုတ်ပါဘူးမိသားစုနဲ့အားလည်းခီးသွားခဲ့တဲ့အကြောင်းတွေအိမ်ကအိမ်မွေးတိရစ္ဆာန်လေးတွေအကြောင်းတွေပျော်စရာအကြောင်းတွေပါသလိုအတန်းတည်းကတကယ်ချင်းတခြားမျိုးကိုပြောင်းသွားတဲ့အကြောင်းမျိုးတွေမိသားစုဝင်တယောက်ဆုံးမသွားတဲ့စတဲ့စိတ်မကောင်းစရာအကြောင်းတွေလည်းပါတယ်လို့ဆန္ဒကလော့ဖိုးဖိုးကြီးကပြောပါတယ်ဖီလန်နိုင်ငံမြောက်ပိုင်းလေပန်ဒေသကဆန္ဒကလော့ချေးရွာလေးကိုနှစ်စဉ်ကဘာလက်ခီးတဲ့3သိန်းလောက်ပွားရောက်လို့ရှိပါတယ်။ဖိုးဖိုးဆန္ဒကလော့ကလက်ဆောင်တွေထုတ်ဖို့ပြင်ဆင်နေသလိုသူ့အထုပ်တွေကိုတည်သွားပေးမယ်။ရော့ဒော့ဖ်ရိန်ဒီယာသမင်တွေကလည်းအစဉ်အသင်းစောင့်နေပါတယ
်။ That's my boy Roller.
အမေရိကန်ပြည်ထောင်စုကကလေးငယ်တွေတော်တော်များများကတော့သူတို့လိုချင်တဲ့လက်ဆောင်ပစ္စည်းတွေအကြောင်းဖီလန်နိုင်ငံကိုတင်ပေးဖို့တာမဟုတ်ပါဘူး။အမေရိကန်ပြည်ထောင်စု Alaska ပြည်နယ်နော်ဘိုးမြောင်းဝင်ယူစွန်းလို့ခေါ်တဲ့မြို့ကလေးကဆန္ဒကလော့ဖိုးဖိုးကြီးစီကိုလည်းစာရီရေးသားပေးဖို့ကြပါလေ။ထောင်ထဲချီတဲ့စာရီကိုလက်ခံပြီးဖတ်ကြားရတဲ့အတွက်နော်ဘိုးစာရိုက်ဝန်ထမ်းတွေအလို့ရှုံဆုံကာလဖြစ်ပါတယ်။လူရေ2000ကျော်ရှိတဲ့ဆန္ဒကလော့နေထိုင်နေဆိုပြီးသတ်မှတ်ထားတဲ့မြို့လေးမှာလမ်းမီတန်ဒီကိုတော်မှကလေးကစားစရာသေးစားတခြားချောင်းပုံစံလုပ်ထားပါလေ။လမ်းနာမည်တွေကိုလည်းဆန္ဒကလော့လန်၊စနိုမန်လန်စသဖြင့်လမ်းနာမည်တွေပေးထားပါလေ။အမေရိကန်ပြည်ထောင်စုကကလင်းငယ်တွေတော်တော်များများလိုချင်တဲ့လက်ဆောင်တွေကနောက်ဆုံးပေါ်အီလက်ထရောနစ်ကစားစရာတွေဂိမ်းတွေဖြစ်နေတာကိုတွေ့ရတယ်လို့စားရိတ်မန်နေဂျာလီဆာဝင်းလန်ကပြောပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ခဲ့တဲ့ခရစ်စမတ်အစီအစဉ်ပါရှင်နောက်ထပ်အစီအစဉ်တစ်ခုတင်ဆက်ပေးကြပါတယ်မန္တလေးမြို့မှာမြန်မာစာသင်တန်းတွေဖွင့်လှစ်တင်ကြားပေးနေတဲ့မြန်မာစာပါရဂူဘွဲ့ရထားတဲ့မတ်ဖြူဖြူဝင်းရဲ့ယုံကြည်ရအမြင်ကိုနားဆင်ကြရအောင်ပါရှင်မမိုးဖြူစီစဉ်တင်ဆက်ထားပါတယ်
ကျွန်မလောလောဆယ်ယုံကြည်တာကတော့အတူတူပြောသွားတယ်အခု24ရင်စင်ကာပူကိုလိုက်မယ်ကျိုးစားမယ်ဆိုတဲ့ခံပြီးကျွန်မကလည်းယုံကြည်ပါတယ်ထောက်ခံပါတယ်ဒါပေမဲ့အဲ့ဒီယုံကြည်တာလေးကိုတကယ်ဖြစ်လာဖို့ကျွန်မလူမျိုးတွေရဲ့အရေးချင်းအရေးအသေးတွေကိုကျွန်မကယုံကြည်ပြီးသားပါတခုနဲ့ကျွန်မကစိတ်ပူလာတာနောက်ပြန်သွားမှာကိုစိတ်ပူနေတာပဲတစ်ခါတလေကျတော့အဲ့ဒီနောက်ပြန်သွားမဲ့အရေးအယောင်လေးတွေအဲကျွန်မမြင်နေရတယ်ပေါ့နော်အခုဆိုရင်လည်းဒါပြည်လို့ဖြစ်စီရင်မကောင်းဘူးဆိုတာလူတိုင်းသိရတဲ့တိုင်းရင်းသားဒေသတွေမှာတိုင်းရင်းသားဒီကိုမောင်နှမတွေဒုက္ခရိုးရိုးတွေ့ပြီးတော့ဘုန်းခုကျင်းလေးတွေလည်းအခုအချိန်လေးရတော့အင်းအပြည်တွေကမရှိတဲ့အဖြစ်မျိုးဖြစ်နေသေးတောင်မှဒီပြည်လို့ဖြစ်ကိုဟိုအားပေးပါတယ်ဆိုတော့ဒီနေ့ဆိုရင်လည်း post တစ်ခုကျွန်မစိတ်မတောင်းထွာနဲ့တွေ့လိုက်ရတယ်ပေါ့နော်အဲ့ဒါလေးကိုပြန်ကြည့်တော့လေဟိုမဲရှုံသွားတဲ့အရင်အာနာ
ရရှိထားခဲ့တဲ့ပါတီအဟောင်းကြီးကဥဆောင်ပြီးတော့အဲကျန်တဲ့ပါတီငယ်လေးတွေကလိုက်ပြီးတော့လုတာတွေ့ရတယ်အဲ့တော့ကျမတို့ကမဖြစ်တော့ဒီအချိန်မှာကျမတို့ပြည်သူတွေအားလုံးရုံရုံကြည်ကြည်နဲ့ပေးခဲ့တဲ့ပါတီအနိုင်ရအပြတ်တနိုင်ရတာပြည်လူပြောနေတဲ့အချိန်ကျမတို့ပြောလင်းချက်လေးတွေတက်လာတဲ့အချိန်မှာအဲတမိတောင်မပြေသေးဘူးကျမတို့အခက်အခဲတွေတွေ့ရလဲနားလဲပါလေဒါပေမဲ့ဒါမျိုးလေးတွေကြတော့ကျမတို့ပြူရပေါ့နောက်ပြန်သွားမှာပြောရရင်ကျမတို့နောက်နောက်နေတဲ့လက်မဲကြီးပြန်ပေါ်လာမှာဟုတ်ကျမတို့အရန်စိတ်ပူပါလေကျမတို့တိုင်းရင်းသားလူမျိုးတွေအားလုံးရဲ့အကြီးအချင်းကကဘာကိုရင်မောင်းတန်းနိုင်မယ်ပညာရေးကောင်းကောင်းမွန်တဲ့ပညာရေးနောက်ဟောပေါ့ critical thinking တွေပါလေသင်ကြားပေးမယ်ပညာရေးကကျမတို့ရခဲ့ရင်ဒီပြင်လူမျိုးတွေနဲ့ရင်မောင်းတန်းနိုင်ပြီမယ်လို့ယူကြည်တော့လေအဲ့ဒီလက်မဲကြီးပြန်ပေါ်လာရင်ဇနစ်ဆိုးအောက်မှာကျမတို့ပြန်ရောက်သွားရင်ကျမတို့မှလည်းစိတ်မရှိတော့ဘူးမကြံတော့ဘူးဆိုတော့လေအဲ့တော့အခုလဲနောက်ထပ်ကြာလာပြီအဲ့တော့ကျမတို့ဒီနေ့တွေ့လိုက်ရတဲ့ post အရာပြောချင်တာကတော့ကျမတို့တွေကဒီပြည်အနိုင်ငံနေမှာဆိုရင်အတိုင်းရပါတီနဲ့လဲဆိုစဉ်ကာလမှာတော့အပြိုင်ပါတီတွေကတယောက်နဲ့တယောက်လူနဲ့ပုတ်ခတ်ကြပြောဆိုကြအဲသူကပုံကောင်းတယ်ကိုကပုံကောင်းတယ်ပြောကြတာပါပဲဒါပေမဲ့တကယ်အနိုင်ရသွားပြီဆိုရင်တော့ဒီပါတီကအလုံးလုံးနေမှန်းတောင်မသိတော့အောင်အားလုံးပူပေါင်းပြီးတော့လုပ်ကြတယ်အဲ့ဒါမျိုးလေးတွေဟိုအတူယူကြလေးတွေတွေ့ရတယ်ပေါ့အခုကျမတို့စီမှာဖြစ်နေတာကကြတော့ဒီအနိုင်ရပါတီပြုတ်ကြရေးအနိုင်ရပါတီသိခါကြရေးပဲဟိုလှုပ်ဆောင်နေတယ်ကြံတဲ့ပါတီတွေကကျမအဲ့လိုမြင်တယ်ပေါ့ကျမဖြစ်စေချင်တာကအဲ့ဒီနိုင်ငံရေးပါတီတွေကသူတို့ရှုံးတော်လဲသူတို့မှလှုပ်ရှားတွေအများကြီးရှိတယ်လို့ကျမမြင်တယ်ပေါ့နော်ဒီဟိုပေါ့ဒီငင်းကြရေးအတွေ့အတိုင်းပြည်တွင်းစီငင်းကြရေးအတွေ့ဗောလန်တီးယားဟို data တွေကောက်ပေးတာတို့အများကြီးပါလှုပ်ဆောင်စရာတွေနောက်ပြီးတော့ဒီကလေးတွေဒီစစ်တေးကလေးတွေဘယ်လိုလှုပ်ပေးမလဲနောက်နေ့နေ့စဉ်မန္တလေးမှာကြုံတွေ့နေရတဲ့ရေဘေးဒုက္ခတွေတွေသူလည်းသူတို့ဘယ်လိုကူညီမလဲဆိုတော့လှုပ်ဆရာတွေအများကြီးပဲဒါပေမဲ့သူတို့အဲ့ဒီလှုပ်ဆရာအပိုင်းတွေကိုလိုအပ်တဲ့အပိုင်းတွေကိုနိုင်ငံရေးပါတီတွေအနေနဲ့မလှုပ်ကြဘဲနဲ့ဒီအနိုင်ရပါတီကိုပဲကြုတ်ကြရေးအသိခါကြရေးလုပ်နေတယ်လို့ကျမမြင်တဲ့အတွက်တခုခုဖြစ်လာရင်နောက်ပြန်သွားမှာ ਉ စိုးရင်လည်းဒါကျမလုံးလုံးစေယုံကြည်နေတဲ့ယုံကြည်ရတဲ့ဖြစ်တာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်အားစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီနေ့နာညအတွက်အပတ်စဉ်ခဏတွေကတော့ဒီလောက်ပါပဲအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ကြေညာပေးပါမယ်ရှင်
မြန်မာနိုင်ငံအနေနဲ့ရခိုင်ပြည်နယ်ကအခြေအနေကိုကံတွယ်ဖြစ်ရှင်းတာမှာမြန်မာနိုင်ငံကိုအကူအညီပေးဖို့လိုအပ်တွေဆက်တဲ့သဘောတူညီချက်တစ်ခုဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့အာဆီယံနိုင်ငံကြ ాయి ဝန်ကြီးတွေရဲ့အစည်းအဝေးတွင်ကြားခဲ့ပြီးဘယ်လိုမျိုးအကူအညီပေးသွားမယ်ဆိုတာကိုဆက်ပြီးဆွေးနွေးသွားကြပါမယ်လို့အာဆီယံတွင်မှုချုပ်လီလီယောင်မင်းကအစည်းအဝေးပြီးမှသတင်းထုတ်တွေကိုပြောပါတယ်ထိုင်းနိုင်ငံကြ ాయి ဝန်ကြီးဒွန်ပရမုတ်ဝီနိုင်ကလည်းဒါဟာအစည်းအဝေးကောင်းတစ်ခုဖြစ်ပြီးအားလုံးကျေနပ်ကြပါတယ်လို့ပြောသွားပါတယ်အခုအစည်းအဝေးဟာရခိုင်ပြည်အခြေအနေနဲ့ပတ်သက်ရင်အခြေတော်ချာနိုင်ငံများအဖွဲ့အာဆီယံနိုင်ငံကြ ాయి ဝန်ကြီးတွေတက်ရောက်ပြီးမြန်မာနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပတဲ့ပထမဆုံးအလို့သဘောဆွေးနွေးပွဲဖြစ်ပါတယ်။ပိုင်ဆိုင်မှုညှင်းပွားနေတဲ့တောင်တရုတ်ပင်လယ်မှာအမေရိကန်နဲ့တရုတ်တို့ကြားပြန်လုံနေကြတာတွေကအင်အားကြီးနှစ်နိုင်ငံကြားအဆင်ပြေဖြစ်နေပြီးသားဆက်ဆံရေးကိုပိုဆိုးစေပါတယ်။ဒေါ်နယ်ထရမ့်သမ္မတရာထူးယူချိန်မှာပြည်ပခါတွေပိုဆိုးလာမလားဆိုတဲ့ခံမှန်းချက်လည်းထွက်နေပါတယ်။ပါကစ္စတန်နဲ့အီရန်နိုင်ငံတွေမှာရောက်နေတဲ့အာဖဂန်ဒုက္ခသည်တသန်းကျော်ဟာ2016ခုနှစ်အတွင်းကိုယ်သဘောနဲ့ကိုယ်နေရပြန်လာကြတယ်လို့အာဖဂန်အစိုးရကဒီကနေ့ပြောလိုက်ပါတယ်။ဒါဟာ14နှစ်အတွင်းအများဆုံးပြန်သွားတဲ့ဒုက္ခသည်အခြေအတွက်ဖြစ်ပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့မက်ဖာကူဇန်ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လင်းပေးခဲ့တဲ့အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လင်းပေးပါတယ်။မနက်ဖြန်မနက်ခင်းထုတ်လင်းပေးမယ်။မနက်ခင်းအစီအစဉ်တွေကိုတော့လိုင်းနိုမီတာ24 40 59 50တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။